Welcome to the Voice of America in Burmese.
ပြန်ပေါင်းခဲ့ရတဲ့ညနေညဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2024ခုနှစ် November 10ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုင်းတူမီတာ1925 30နှစ်နဲ့ line number 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါညနေ9:00မှာသတင်းတွေမှာတော့ American သမ္မတရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရ Arizona ပြည်နယ်မှာသမ္မတအောင်ဒေါ်နယ်ထရန့်အနိုင်ရတဲ့အကြောင်း American သတင်းဌာနတွေကတွက်ချက်တည်ပြပါတယ်။ဗီရိုမျိုးနဲ့မြောက်ဖက်ကျေးရွာတစ်ခုမှာဒီနေ့ Israel လေယောင်တိုက်ခိုက်မှုကြောင့်ကလေးငယ်3ယောက်ပါဝင်လူ20သေဆုံးတဲ့အကြောင်း Lebanon ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နဲ့တူတင်ပြပေးသွားမှာပါ။
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ခဏတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမှာဆိုရင်တော့
ထွန်းရဲ့စီပွားရေး network ကိုအကောင်းအောင်နားလည်ဖို့လိုအပ်တယ်။သူနဲ့သူ့ရဲ့မိတ်ဆွေရဲ့ network ကိုနားလည်ဆိုလို့ရှိရင်အဲဒီ network တွေနဲ့ approach လုပ်ပြီးတော့မူဝါဒဒီမြန်မာနိုင်ငံနဲ့တော်လိုင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်။ဒီမိုကရေစီတန်းကြောင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဆိုလို့ရှိရင်ဒါ NUG နဲ့ network ပြန
်ဆိုတော့ Jordan College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက်ကဒေါက်တာထွန်းမြင့်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရွေးညာတို့ရဲ့မျောလင့်ချက်ကမ္ဘာမြေမှာမီဒီယာမြင်ကွင်းညင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်တိုင်းတို့ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရArizona ပြည်နယ်မှာသမ္မတအောင်ဒေါ်နယ်ထရန့်အနိုင်ရတဲ့အကြောင်းအမေရိကန်သတင်းဌာနတွေကတွက်ချက်တည်ပြခဲ့ကြတာကြောင့်အကျိန်းနဲ့ရှင်ပြန်ရမယ်လို့ခန့်မှန်းထားတဲ့ပြည်နယ်ခုနှစ်ခုစလုံးမှာ Republican Party ကအနိုင်ရသွားပါပြီ။ Spain စကားပြောတောင်အမေရိကတိုက်သားတွေအများပြားနေထိုင်ရာအမေရိကန်နောက်တောင်ပိုင်းက Arizona ပြည်နယ်မှာ Democrat သမ္မတလောင်းဒုသမ္မတ Kamala Harris ကိုအနိုင်ရလိုက်တာကြောင့်သမ္မတရွေးချယ်ရေးပြည်နယ်ထုခုစလင်မဲ့စက်တမဲထပ်ရလိုက်တာကြောင့်အမေရိကန်သတင်းဌာနကြီးဖြစ်တဲ့ CNN နဲ့ NBC တို့ကစနေနေ့မှာတည်ပြခဲ့ကြတာပါ။သမ္မတဖြစ်အနိုင်ရဖို့ပြည်နယ်ထုခုစလင်မဲ့290လိုအပ်ပြီးနောက်ဆုံးရလဒ်တွေအရရွေးကောက်ခံသမ္မတ Trump က312မဲနဲ့ဒုသမ္မတ Harris ကတော့226မဲသာရရှိခဲ့တာပါ။သမ္မတထွန်းရဲ့ဒုတိယကြိမ်သမ္မတတက်တန်းအတွက်ရှင်ပြိုင်ခဲ့တဲ့2020ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုးဘိုင်ဒန်က Arizona ပြည်နယ်မှာကပ်ပြီးအနိုင်ရခဲ့ပူပါတယ်။ရွေးကောက်ပွဲမှာ Republican Party ကလွတ်တော်နေရာတွေကိုလည်းအနိုင်ရခဲ့တာကြောင့်ထက်လွတ်တော်ကိုလူများစုဖြစ်ထိန်းချုပ်နိုင်တော့မှဖြစ်တယ်လို့အောက်လွတ်တော်မှာလည်းအများစုဖြစ်မဲ့အလားအလာတွေတွေ့မြင်နေရပါတယ်ခင်ဗျာ
။ Republican Party တွင်အကျိုးရွေးကောက်ပွဲတွေမှာသမ္မတလောင်းနေရာဝင်အရွေးခံခဲ့တဲ့နီကီဟေလီနဲ့နိုင်ငံသားရေးဝန်ကြီးဟောင်းမိုက်ပွန်ပီယိုတို့ကိုလာမယ့်သူ့အစိုးရအဖွဲ့မှာပါဖို့ကမ်းလှမ်းမှာမဟုတ်ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဟောင်းနီကီဟေလီနဲ့နိုင်ငံသားရေးဝန်ကြီးဟောင်းမိုက်ပွန်ပီယိုတို့ကိုလာမယ့်ထရမ့်အစိုးရအဖွဲ့မှာပါဝင်ဖို့ဖိတ်ခေါ်မှာမဟုတ်ပါဘူး။ကျွန်တော်အနေနဲ့အရင်သူတို့နဲ့အလို့အတူလှုပ်ခဲ့ရတာကိုသဘောကျပြီးအတိအမှတ်ပြုသလိုတိုင်းပြည်အတွက်သူတို့လှုပ်ခဲ့တာတွေကိုလည်းကျေးဇူးတင်ကြောင်းပြောကြားလိုတယ်လို့လူမှုကွန်ရက်ကနေသမ္မတရွေးကောက်ခံသမ္မတထရမ့်ကကြေညာပါတယ်။ဇန်နဝါရီ20ရက်မှာသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုပွဲမတိုင်ခင်မှာအစိုးရအဖွဲ့မှပါလာနိုင်ခြေရှိတဲ့သူတွေနဲ့တွေ့ဆုံနေပြီးတော့တွေ့ဆုံသူတွေထဲမှာအမေရိကန်ဗနာရေးဝန်ကြီးနေရာအတွက်ယင်းနှိမ့်မြုံနှံမှုတွေလုပ်ငန်းတွေမှာထင်ရှားတဲ့ Scott Benson နဲ့တွေ့ခဲ့တယ်လို့ Reuters သတင်းကတောက်ကြနေမှာပြောပါတယ်။ပထမတစ်ကြိမ် Trump အစိုးရလက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဖြစ်ခဲ့တဲ့ Haley ဟာပြီးခဲ့တဲ့ပါတီတွဲအကျိုးရွေးကောက်ပွဲတွေတုန်းကပြိုင်ပွဲဖြစ်ခဲ့တဲ့ Trump ကိုပြင်းပြထန်ထန်ဝေဖန်ခဲ့ပြီးနောက်ပိုင်းကျမှတရားဝင်ထောက်ခံခဲ့သူဖြစ်ပါတယ်။ Trump အစိုးရလက်ထက်မှာပဲ American ဘူထောက်လိုက် Agency CIA အကြီးကဲတာဝန်ယူခဲ့ဘူးသူ Pompeo ကတော့ကာကွယ်ရေးဝန်ကြီးဖြစ်လာနိုင်တယ်လို့တချို့သတင်းမီဒီယာတွေကဖော်ပြနေပေမဲ့သူ့ဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။သူဟာ Republican Party သမ္မတလောင်းဖြစ်နိုင်တယ်လို့ခန့်မှန်းခဲ့ကြဘူးပေမဲ့2023 April လမှာသူဝင်ပြိုင်မှာမဟုတ်ကြောင်းတရားဝင်ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကုလသမဂ္ဂရဲ့နိုင်ငံတကာနှုတ်မြစွမ်းအေဂျင်စီ IAEA အကြီးအကဲဟာလာမယ့်ဗုဒ္ဓနေ့ကျရင်ယူရိုနိုင်ငံကိုသွားမှာဖြစ်ပြီးနောက်နေ့မှာတာဝန်ရှိသူတွေနဲ့တွေ့မယ်လို့ယူရိုနိုင်ငံမှသတင်းကဒီနေ့ပဲဖော်ပြပါရတယ်။ယူရိုရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အငင်းပွားစရာဖြစ်နေရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့မကြခင်ယူရိုနိုင်ငံကိုသွားကောင်းသွားမယ်လို့ IAEA အကြီးအကဲ ရာဖဲကရိုစီကလည်းပြောဆိုထားတာပါ။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ထားတဲ့အမေရိကန်ရွေးကောက်ကံတမနာဒေါ်နယ်ထရန့်နဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ထားတဲ့ကြောင်းလဲ IAEA ကြီးကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံနဲ့ IAEA ကြားကာလကြာရှည်မပြေမလည်ဖြစ်နေတဲ့ကိစ္စတွေထဲမှာတော့ယူရီနီယံသတ်ဆင်တဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကျွမ်းကျင်သူစုံစမ်းစစ်ဆေးမှုတွေကိုအီရန်နိုင်ငံကလက်မခံတာတရားဝင်ထုတ်ပြန်ကြေညာထားခြင်းမရှိတဲ့နေရာတွေမှာယူရီနီယံဓာတ်သတ္တိတွေစစ်ဆေးတွေ့ရှိမှုအတွက်နှစ်နှစ်ချီအီရန်နိုင်ငံကရှင်းမပြနိုင်တာလေးတွေလည်းပါဝင်ပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကသဘောတူညီချက်ရရှိခဲ့ပေမဲ့အမေရိကန်မှာသမ္မတထရန့်လက်ထက်သဘောတူညီချက်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်ပိုင်း2019ခုနှစ်ကစအီရန်ကနျူကလ িয়ার လုပ်ငန်းတွေကိုအရှိန်မြှင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1553ညလိုင်းထိုမီတာ25 kHz 1783ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။ဘေရုတ်မြို့တော်မြောက်ဘက်ကျေးရွာတစ်ခုမှာဒီနေ့အစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ကလေး3ယောက်ပါဝင်လူ20သေဆုံးတဲ့ကြောင်းလေမနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ခရီးအများစုနေထိုင်ဒေသကအဲမက်ကျေးရွာမှာတော့ရှီယာမွတ်စလင်အများစုနေထိုင်ပြီးအစ္စရေးရဲ့တိုက်ခတ်မှုကြောင့်ဒဏ်ရာရသူ6ယောက်ရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကညင်ညာချက်မှာဖော်ပြပါတယ်။ Hezbollah ရဲ့အမဂန်စကန်တွေဟာပုံမှန်အားဖြင့်ဘေရုတ်မြို့တော်တောင်ပိုင်းအပြင်လေမနွန်တောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာရှိကြပြီးပြီးခဲ့တဲ့စက်တင်ဘာလကစအစ္စရေးကအပြင်းထန်လေကြောင်းကတက်ခတ်နေတာပါနိုင်ငံတောင်ပိုင်းမှာအစ္စရေးရဲ့လေကြောင်းတက်ခတ်မှုတစ်ခုကြောင့်ဟက်ဆူရာရီနဲ့ပတ်သက်တဲ့အရေးပေါ်ကိစ္စရေး၃ယောက်သေဆုံးတဲ့အကြောင်းလဲလေမနွန်ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်ကိုပြင်မှတ်ထားပြီးတော့ယူကရိန်းက drone 34ခုထပ်မနေတုံးပြီးတော့ဒီကနေ့ပဲတိုက်ခိုက်ခဲ့ပါတယ်ရုရှားက2022ခုနှစ်မှာစတင်ကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ပိုင်းအရေးအတွက်အများဆုံးဖြစ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ2ဦးဒဏ်ရာရခဲ့ပြီးတော့မြို့တော်ကအဓိက၄စိတ်3ခုကခီးစဉ်တွေကိုလမ်းကြောင်းပြောင်းခဲ့ရပါတယ်နိုင်ငံနောက်ပိုင်းမှာလည်း3နာရီအတွင်း drone 36ခုကိုလေကြောင်းရန်ကာကွယ်ရေးကပစ်ချခဲ့ရတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ဒိုမိုဒီဒိုဗိုရှရီမတ်ယေဗိုနဲ့ဇူကော့စကီလေစိတ်က3ခုကအနည်းဆုံးလင်းခီးစဉ်36ခုကိုလမ်းကြောင်းပြောင်းခဲ့ရပြီးတော့နောက်ပိုင်းမှာတော့လုပ်ငန်းတွေပြန်လည်လည်ပတ်ခဲ့ကြောင်းလေကြောင်းတည်ယူပို့ဆောင်ရေးဌာနကပြောပါရတယ်။တိုက်ခိုက်မှုကြောင့်မော်စကိုမှာလူ2ဦးဒဏ်ရာရခဲ့တယ်လို့ပြောပါရတယ်။တစ်ချိန်တည်းမှာပဲရုရှားက drone 145ခုနဲ့စံချိန်တင်တိုက်ခိုက်တာခံခဲ့ရပြီး62ခုကိုကြားပြတ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းကပြောပါရတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုအောင်လေးဦးနဲ့ကျွန်တော်ရန်တိုင်းတို့ကချင်းညာဖေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ဖေးသွားတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ရိုဝင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒေသတွင်းမှာရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာပါစားနပ်ရိက္ခာဖျက်တောက်မှုတွေအပအဝင်အခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရလို့ပြည်ပကိုထွက်ခွာပြေးဖို့နီလန်းပေါင်းစုံနဲ့ကြိုးပမ်းနေကြတဲ့ထောင်ထဲချီတဲ့ရွင်ဂျာရဲ့ပင်လယ်ပြင်လမ်းခီးကကြမ်းတက်ပါတယ်ရွင်ဂျာအေးမျောလင်းချက်အစီအစဉ်ကနေမတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ်းမမြင်လမ်းမမြင်ခီးလန်းဘက်မှာအဆုံးသတ်မလဲဆိုတာမရေရတဲ့ပင်လယ်ရေချောင်းခီးလန်းကိုအသက်အာမခံချက်မပေးနိုင်တဲ့လုံခြုံရေးစီမံမှုတွေအလွန်မဲ့အားနေတဲ့မိဂါမတ်တခနော့ခနဲ့ဆက်လေလေးတွေနဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာပင်လယ်ပြင်ကိုဖျက်ကျော်ပြီးတော့ဘဝနဲ့ရင်အသက်ဆုံးထွက်ခွာလာနေကြတာဖြစ်ပါတယ်။သူတို့နေထိုင်ခဲ့တဲ့ရခိုင်မြောက်ပိုင်းမှာလည်းအေးအေးအာရခတက်တော်နဲ့စစ်ကောင်စီတက်တွေကြားမှာဆေးရေးပရိပခါတွေပြင်းထန်နေဆက်ဖြစ်လို့သူတို့အတွက်လုံခြုံရေးကစိုးရင်ရနောက်ပြီးတော့နှစ်ပေါင်းများစွာဖိနှိပ်ခံရပြီးတော့လူမျိုးတုံးတက်ဖြတ်မှုအထိရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီလိုမျိုးနယ်မြေရှင်းလင်းရေးတွေမှာအသက်လူပြီးတော့နေဆက်ဖျက်ကျော်ထွက်ပြေးခိုလုံခဲ့ရတဲ့တိမ်းညက်ချီတဲ့ရိုဟင်ဂျာတွေခိုလုံရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာလဲကုလသမဂ္ဂရဲ့စားနပ်ရိက္ခာဖျက်တောက်မှုအပါအဝင်အလုတ်ကိုင်ခွင်လန်းမရှိတာအနာဂတ်မျှော်လင့်ချက်မဲ့တာလိုမျိုးအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ရတဲ့အတွက်ပြည်ပနိုင်ငံတွေကိုထွက်ခွာပြေးဖို့ရိုဟင်ဂျာဒုက္ခသည်တွေဟာနီလန်ပေါင်းစုံနဲ့အသက်ဆုံးကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ဒီလိုမျိုးအသက်ဆုံးထွက်ခွာပြေးဖို့ကြိုးစားကြရင်းနဲ့အန္တရာယ်များလွန်လာတဲ့ပင်လယ်ပြင်လမ်းခီးကျမ်းမှာတော့ရာသီဥတုဒဏ်ကြောင့်ရေလိုင်းပုတ်ခတ်မှုဒဏ်ကြောင့် အသက်အနည်းလုံခြုံရေးအာမခံချက်မပေးနိုင်တဲ့ဆက်လေးတွေတိမ်မောက်လို့ဒါမှမဟုတ်ဆက်လေးကိုမောင်းနေတဲ့ဆက်တွေကိုရည်ရွယ်ချက်ရှိရှိဖြုတ်ပြီးတော့ခြံထားခဲ့တဲ့အတွက်ပင်လယ်ပြင်ထဲမှာဆက်လေးတိမ်မောက်ပြီးအသက်ဆုံးရှုံးရတာရှိသလိုရေနစ်မြုပ်နေတဲ့သူတို့ကိုကယ်ဆယ်ထားတဲ့နိုင်ငံတွေဘက်ကဒေသခံတွေကလည်းလက်မခံပြင်းထန်စွာကန့်ကွက်ဆန္ဒပြကြတဲ့အတွက်ရိုဟင်ဂျာတွေအတွက်ကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေရတဲ့အနေအထားဖြစ်ပါတယ်ဒီလိုမျိုးစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာတော့ဆက်လေတွေပေါ်မှာလိုက်ပါလာရတဲ့ယာနဲ့ချီတဲ့ရိုဟင်ဂျာအမျိုးသမီးတွေနဲ့လူမမဲမိန်းကလေးငယ်တွေအတွက်မရိမှုလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုညှဉ်းပန်းနှိပ်စက်မှုနောက်ဆုံးအသက်အန္တရာယ်ဆုံးရှုံးရတဲ့အထိကြုံခဲ့ရတဲ့အဖြစ်အဆိုးတွေအကြောင်းကိုရင်ဆိုင်ခဲ့ရတဲ့အမျိုးသမီးငယ်တွေမျက်မြင်သက်သေတွေကို AP သတင်းဌာနကအင်ဒိုနီးရှားနိုင်ငံအာချေကယာယီကယ်ဆယ်ရေးစခန်းတွေမှာတွေ့ဆုံမေးမြန်းထားပါတယ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရတဲ့ N လို့အမည်ဝတ်ပေးထားတဲ့အသက်၁၂နှစ်အရွယ်မိန်းကလေးငယ်ကသူ့ရဲ့အတွေ့အကြုံ AP သတင်းဌာနကိုပြောပြပါတယ်
။ကျွန်တော်ကအပတ်ခေါ်လို့မနေ့ကမှဒီကနေ့ပြန်လာတဲ့ပြင်မှာပါလို့ကျွန်တော်ပြန်လာတဲ့ဆက်ပြီးသားလ
ာမယ်။မလေးမှုနဲ့ဆက်ပြီးပေါင်းသမားတွေကသူမအပါဝင်အမျိုးသမီးငယ်၃ယောက်ကိုညှဉ်းပန်းနှိပ်စက်ပြီးတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတဲ့အကြောင်းကိုပြောပြပါတယ်။တကယ်လို့သူတို့ပြောတာကိုမနာခံဘူးဆိုရင်အသက်ခံရမယ်လို့လည်းချိန်ချောက်တယ်လို့ဆိုပါတယ
်မနာကကိစ္စတဲ့
သူပြောတာကတော့သူ့ကိုအခန်းထဲကိုခေါ်ပြီးတော့တညာလုံးညှိမှနှိမ့်ဆက်တယ်တညာလုံးနာကျင်လုံးလို့သူမှုကျွေးခဲ့ရတယ်သူတို့စိတ်တိုင်းကြနှိမ့်ဆက်ပြီးတော့မနေ့ကမှအခန်းပြင်ကိုဆွဲထုတ်ပေးလိုက်တာလို့ပြောခဲ့တာပါအင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာမျောပါနေတဲ့တစ်သား14ပေါ်မှာအဲ့ဒီမိန်းကလေးငယ်အပါအဝင်ရိုဟင်ဂျာ140ပိတ်မိနေတဲ့၃ရက်မြောက်ညမှာအဲ့ဒီအဖြစ်ကိုကြုံခဲ့ရတာဖြစ်ပါတယ်။အမျိုးသမီးလေးတွေကိုမရင်းကျစ်ရိုက်နှက်နေတာကိုမျက်မြင်ကြုံခဲ့ရတဲ့ဂျက်နက်ဦးလာကလည်းအခုလိုပြောပြပါတယ
်။ဒါကဆုံးကျုံနေတဲ့ဟာဒီ။ဟာဒီနဲ့ပေါ်လာတဲ့ဘာရီကမကြီး။အဘကလည်းအဘဟာဒီကတော့မယ်ဘန်ကူဇော်ရဲ။ इतर ကားဆရာဘာ इतर ဟာ2000ဘာရီဟိတဲ့ဒါရဘကြီးတဲ့ကြာလို့ဒီပါတဲ့
အမျိုးသမီးတွေမိခင်တွေညီမတွေနှမတွေရဲ့အဟစ်တန်တွေကြားတဲ့ခါမှာတော့သူတို့ဘလို့မှမခံစားနိုင်လို့သူချောင်းကြည့်မိတယ်။အဲ့ဒီအတွက်အရိုက်ခံရတယ်တခါအော်ဟစ်တန်နေကြတော့သူမနေနိုင်လို့ထပ်ပြီးတော့ကြည်တယ်အဲ့ဒီခါမှာထပ်ပြီးအရိုက်ခံရပြန်တယ်အဲ့ဒီမျိုးသမီးလေးတွေကိုအဲ့ဒီမာလိန်မူးနဲ့ဆက်လေသမားတွေကိုနှိမ့်နေခိုင်းတာဆေးကြောခိုင်းတာတွေလုတ်ခိုင်းတယ်အဲ့ဒီဆက်လေမောင်းတဲ့သူအလှည့်ပြီးတော့နောက်တစ်ယောက်ကအဲ့ဒီအခန်းထဲကိုထပ်ပြီးတော့ဝင်သွားပြန်ပါတယ်လို့သူကပြောပါတယ
်ဒီတကဘူနာဒေဒွန်လန်ဂလေတာစိုနီစိုနီအစတဲ့ဒီပါဒီပါတန်ကမော်ဒယ်လာတဲ့ဒနာစတလင်အစဒီပါနော်ဒိုရီ
အဲ့ဒီလူကဘာလုပ်တာလဲလို့ AB ကမေးတဲ့အခါမှာတော့သူတို့ကိုမရင်းကျင်တာကျွန်တော်ကိုယ်တိုင်မျက်မြင်ကိုတွေ့ကြုံခဲ့ရတာလို့သူကအခုလိုပြောခဲ့တာပါအ
ခုတော့အဘဂေါ်ရဂိုင
်မာလီမူခိုင်းနဲ့မှာမာလီမူအပါအဝင်14သမားတွေရဲ့အုပ်စုလိုက်အနိုင်ကျင့်ရိုက်နှက်မှုကိုခံခဲ့ရတဲ့အသက်12နှစ်အရွယ်မိန်းကလေး M ဟာရခိုင်မြောက်ပိုင်းကနေသူနဲ့သူ့မိသားစုအသက်လူပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်ထွက်ပြေးခဲ့သူပါဘင်္ဂလားဒေ့ဒုက္ခသည်စခန်းထဲမှာလည်းခက်ခဲကြမ်းတမ်းမှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့9နှစ်နီးပါးသူခိုလုံနေထိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့မလေးရှားနိုင်ငံဘက်ကမိသားစုမပါဘဲနဲ့သူတခါမှမဆုံမှုတဲ့အမျိုးသားတဦးနဲ့လက်ဆက်ဖို့ပင်လယ်ပြင်ခီးကျန်းကိုထွက်ခွာလာသူဖြစ်ပါတယ်။ဆက်လီပေါ်လိုက်ပါလာတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့ရိုဟင်ဂျာတွေဟာမြန်မာပြည်ရခိုင်မြောက်ပိုင်းကနေထွက်ပြေးလာတဲ့သူတွေနောက်ဘင်္ဂလားဒေ့ဒုက္ခသည်စခန်းမှာခိုလုံခဲ့ကြသူတွေဖြစ်ပါတယ်။ဒီဒုက္ခတွေတွေဟာကမ်းမမြင်လမ်းမမြင်ပင်လယ်ပြင်ကြီးထဲမှာဒီလိုမျိုးအဖြစ်ဆိုးတွေနဲ့ထပ်ပြီးကြုံခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးရီဟီနာဘဂန်ကတော့သူ့မှာဘာမှမျှော်လင့်ချက်မရှိတော့ဘူး။သူ့ရဲ့ရင်သွေးလေးကိုလည်းဆုံးရှုံးခဲ့ရပြီ။အခုဆိုရင်ကလေးတစ်ယောက်ပဲသူ့မှာကြံတော့တယ်။သူ့ရဲ့မျိုးသားကမလေးရှားမှာနေတာဆိုတော့မလေးရှားမှာရှိတဲ့သူ့ရဲ့ခင်မိုးနဲ့ပဲပြန်ပြီးတော့ဆုံခွင့်ရချင်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကအင်ဒိုနီးရှားနိုင်ငံကမ်းလွန်ပင်လယ်ပြင်မှာအာချေးကျွန်းဆွယ်အနီးမှာရိုဟင်ဂျာ85ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ကလေးငယ်28ယောက်အပါအဝင်ခရီးသည်68ယောက်ဟာဆက်လေတိမ်မောက်မှုမှာအသက်ဆုံးခဲ့ရပါတယ်။ဒီလိုမျိုးလူအစုလိုက်ပြုံလိုက်အသက်ဆုံးခဲ့ရတဲ့ဆက်လေတိမ်မောက်မှုကဘာကြောင့်မှောက်ခဲ့တယ်လဲဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲဒီမှာအသက်မသေးရှင်ကြံရစ်ခဲ့သူရိုဟင်ဂျာ10ဦးကိုAB သတင်းဌာနကတီးခြားတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးတွေအမျိုးသားတွေကလေးငယ်တွေပါပါဝင်တဲ့တွေ့ဆုံမေးမြန်းသူတွေထဲမှာအသက်12နှစ်အရွယ်ရိုဟင်ဂျာမိန်းကလေးငယ် M ကိုလိမ်မိုင်းဆိုင်ရာစော်ကားခဲ့တာရောဆက်လေတိမ်မောက်မှုဖြစ်စဉ်မှာကိုတွေ့မျက်မြင်ကြုံခဲ့ရသူတွေဖြစ်ပါတယ်။တ တိမ်မောက်နေတဲ့ဆက်လေးရဲ့ကိုယ်ထဲပေါ်မှာတွေ့ကပ်ပြီးတော့နေခဲ့ရသူတွေကနေလွဲလို့လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီဆက်လေးတိမ်မောက်နေတာကိုတွေ့ရှိတဲ့တခြားအင်ဒိုနီးရှား၅ဖန်ဆက်လေးကမတ်လ20ရက်နေ့မှာတော့ရိုဟင်ဂျာ6ဦးကိုဆက်ယူခဲ့ပြီးတော့အဲ့ဒီညနေပိုင်းထိကယ်ဆယ်ရေးတွေမစတင်ခဲ့ပါဘူး။မတ်လ21ရက်နေ့မှာတော့အာနာပိုင်နေဘက်ကနစ်မြုပ်နေတဲ့ဆက်လေးကိုရှာဖွေတွေ့ရှိပြီးတော့လှေပေါ်မှာပါလာတဲ့သူတွေကိုကယ်ဆယ်ပေးခဲ့ပါတယ်။အမျိုးသမီး12ဦးနဲ့ကလေးငယ်3ယောက်ရဲ့အလောင်းကိုတော့ဆယ်ယူရရှိခဲ့ပြီးတဲ့နောက်မှာအလောင်းရှာဖွေမှုကိုရပ်ဆိုင်းလိုက်တယ်လို့ UNHCR ကသတင်းထုတ်ပြန်ထားပါတယ်။ဒီဖြစ်ရပ်တွေကတော့အမေရိကန်ပြည်ထောင်စုကလူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်ထားတဲ့နိုင်ငံပြောင်နေတဲ့ရိုဟင်ညာတွေကြုံနေရတဲ့ခက်ခဲကြမ်းတမ်းလွန်လာတဲ့ဒုက္ခစိန်ခေါ်မှုတွေကနောက်ဆုံးကြုံရတဲ့အဖြစ်အပျက်တွေကတစ်ခုဖြစ်ပါတယ်လို့ AP မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်လောက်တုန်းကတည်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေဒူးစရိုက်ကန်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ကုလသမဂ္ဂရဲ့အစာရေစာဖျက်တောက်မှုရခိုင်ပြည်နယ်တွင်ကစီးရေးပဋိပက္ခတွေပြင်းထန်လာလို့ရခိုင်မြောက်ပိုင်းရရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကပါထွက်ခွာပြေးနေကြတာဖြစ်ပါတယ်။2023ခုနှစ်မနှစ်တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရခိုင်မြောက်ပိုင်းကနေကလေးငယ်တွေနဲ့အမျိုးသမီး3ပုံ2ပုံပါဝင်တဲ့ရိုဟင်ညာဒုက္ခသည်4500ဟာလှေစီးပြီးတော့ပင်လယ်ပြင်ဖြတ်ကျော်ထွက်ပြေးခဲ့ကြတယ်လို့ UNHCR ကအစီရင်ခံစာထုတ်ပြန်ပါတယ်။အဲ့ဒီထဲက969ယောက်ကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ကနေဖြတ်ကျော်ပြင်းရင်ပျောက်ဆုံးအသက်ဆုံးပါခဲ့ရတာဖြစ်ပြီးတော့ဒါဟာတော့2014ခုနှစ်နောက်ပိုင်းအများဆုံးပင်လယ်ပြင်မှာအသက်ဆုံးခဲ့ရတဲ့နှစ်လည်းဖြစ်ပါတယ်ရှင
်။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါပါ2024 American သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Donald Trump ဦးဆောင်တဲ့ American အစိုးရတစ်အနေနဲ့မြန်မာစစ်ကောင်စီလိုအာဏာရှင်တွေကိုပြပြသားသားဆက်ဆံသွားဖို့ရှိတယ်လို့အမေရိကန်မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာထွန်းမြင့်ကသုံးသပ်ပါတယ်။တရုတ်ကိုစီးပွားရေးအရပြတ်မှတ်ထားပြီးအားပေးဆက်ဆံသွားဖို့ရှိနေတဲ့ Republican အစိုးရတည်ရဲ့နိုင်ငံသားရေးမူဝါဒမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့အပြောင်းလဲတွေဖြစ်လာမလဲ။ American ပြည်ထောင်စု Carlton College နိုင်ငံရေးသိပ်ပံတဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်ကိုမိုက်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
လေကူနေအမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican သမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရသွားပါတယ်။ဒါ့အပြင် American ရဲ့အထက်နဲ့အောက်လွှတ်တော်မှာဆိုရင်လေ Republican အမတ်တွေအများစုအနိုင်ရခဲ့တာပါ။အဲ့တော့ Republican နေကြီးစိုးမဲ့ American နိုင်ငံရေးမှာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဘလို့အပြောင်းလဲတွေရှိလာနိုင်မလဲ
။ဒီနိုင်ငံခြားရေးမူဝါဒအနေနဲ့ကျွန်တော်တို့ပြောမယ်ဆိုလို့ရှင်တော့the democrat နဲ့ republican party ရဲ့နိုင်ငံရေးကိစ္စမှာချင်းကတ်တဲ့အခါ democrat ကစကားလုံးကြီးကြီးသုံးမယ်နည်းနည်းသူကစကားပြောကောင်းတယ်ပေါ့ဒီ republican party ရဲ့ဒီနိုင်ငံရေးမူဝါဒကလက်တွေ့ကြကြအလုပ်လုပ်လို့ရှိသူတို့ပြောတဲ့အတိုင်းလုပ်လို့ရှိတယ် democrat ကသူတို့က diplomacy ကိုသူတို့ကအားပေးမယ်အဲဒီဒီ republican ကသူတို့ရဲ့ power ကိုဒီအာနာကိုသူအပိမယ်အိမ်မှာမှာစီဝါရေးအာနာနဲ့ပါဝါနဲ့ဒီစည်ရေးပါဝါကိုသူနှစ်ခုလုံးကိုလက်တွေ့သုံးလေးသုံးထားရှိတယ
်။နိုင်ငံခြားရေးမူဝါဒမှာ Republican နေကိုင်ဆွဲလေးရှိတဲ့စီဝါရေးစည်ရေးဩဇာအာနာကိုအသုံးပြုပြီးတော့ဆက်ဆံသွားဖို့ရှိတယ်လို့ပမောခဒေါက်တာထွန်းမြင့်ကသုံးသပ်သွားတာပါ။ဒါပေမဲ့ American ဒီဝါရင်နိုင်ငံရေးသမားကြီးဖြစ်တဲ့ Mitch McConnell လို Republican အထက်လွှတ်တော်ခေါင်းဆောင်ပိုင်းတချို့မှာအပြောင်းလဲတွေရှိလာမှာဆိုတော့ Republican တွေဘက်ကအရင်လိုမဟုတ်ပဲဒီပြပအရေးအာရုံစိုက်မှုနေသွားမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဒေါက်တာထွန်းမြင့်ရဲ့သုံးသပ်ချက်ကတော့
မနှဲနိုင်ပါဘူးမနှဲနိုင်ဘူးဆိုတော့သူတို့ပို့ပြီးတော့ hawkish လို့ပြောလို့ရတဲ့ဒီနိုင်ငံရေးမူဝါဒတွေကိုသူသုံးသွားနိုင်တယ်နောက်တစ်ခုကဒီတနိုင်ငံချင်းတနိုင်ငံချင်းဆက်ဆံရေးတွေမှာသူတို့ခွဲခြားပြီးတော့ဘယ်လိုလဲတင်းတင်းလျောက်ပတ်တယ်လို့တို့ Republican Party ရဲ့ဒီမူဝါဒနဲ့တင်းတင်းလျောက်ပတ်တယ်လို့တို့လုပ်သွားလိမ့်မယ်။ဆိုတော့က Democrat ရဲ့ဒီမူဝါဒကတော့ရေပူရသုံးပြီးတော့ပြောလို့ရှိတယ်။ကဘာမှာတို့ကခေါင်းဆောင်ကြီးပါ။အဲတို့ရဲ့အသိခံနဲ့တို့ရဲ့ဒီတန်စန်တန်ပိုးတွေကိုအဲဟောပြပါမယ်။ Republican ကဒါမျိုးပြောတာသိပ်ပြီးတော့မရှိဘူး။တို့ကတိုက်ရိုက်သက်ဆိုင်ရာနိုင်ငံနဲ့သက်ဆိုင်လို့အချက်လက်ပုံမူတည်ပြီးတော့လုပ်လို့ရှိတယ်။ဥမာတရုတ်နဲ့ပတ်သက်တာကွဲပြားမယ်။အဲနောက်ပြီးလို့ရှိရင်ဂါဇာနဲ့ပတ်သက်တာ၊ Middle East နဲ့ပတ်သက်တာ နောက်ဘယ်လိုရှိရင်ဒီအာဖရိကနဲ့ပတ်သက်တာဒီဒီရုရှားနဲ့ပတ်သက်တာတခုချင်းကိုကန္နာတခုချင်းကိုခွဲပြီးတော့သူတို့လောက်သွားလိမ့်မယ်ဒါကစီးပွားရေးသမားဆန်တဲ့ဒီသမိုင်းရလာတဲ့လူတွေရဲ့အဲစဉ်းစားချက်ဖြစ်တယ်အဲ့တော့ Republican Party မှာရှိတဲ့လူတွေဟာစီးပွားရေးပါဝါကိုအရင်ဆုံးစသုံးလိမ့်မယ်စီဝေးဒီအာပါဝါပြီးလို့ရှိရင်တို့နောက်ကနေပြီးတော့ပေါ့ဒီ backing အနေနဲ့ဒီဒီလက်နဲ့ဒီစေရေးအာဏာကိုတို့သုံးသွားလိမ့်မယ်ဖြစ်တယ
်အဲ့တော့အရင်ဒီ၄နှစ်သက်တမ်းတုန်းကတမရဟောင်းဒေါ်နယ်ထရန့်ကတရုတ်နဲ့ဒီစီးပွားရေးရာဆက်ဆံမှုမှာအတော်လေးတင်းတင်းမာမာရှိခဲ့တယ်။ဒါကြောင့်ဒီတရုတ်ပစ္စည်းတွေအပေါ်မှာဆိုလို့ရှိရင်လေဒီအကောက်ခွန်အခွန်ကောက်ခံမှုဟာတော်တော်လေးကိုဟိုညှင့်တင်ခဲ့တယ်ပေါ့နော်။အဲ့တော့ဒီနှစ်နိုင်ငံစီးပွားရေးမှာလေထိခိုက်မှုတွေရှိခဲ့တယ်။အဲ့တော့ဒီကြိတ်မှာလေဒီတမရဖြစ်လာမဲ့ဒေါ်နယ်ထရန့်ဟာတရုတ်နဲ့ပတ်သက်လို့ရှိရင်စီးပွားရေးအရာပြတ်သားတဲ့မူဝါဒအခိုင်အမာရှိနေတယ်လို့ဒေါက်တာထွန်းမြင့်ကမြင်ပါတယ
်စီးပွားရေးနဲ့ပတ်သက်လို့ရှိရင်ပြတ်ပြတ်သားသားလုံးမဲ့မူဝါဒတွေပေါ်လာလိမ့်မယ်အဲအခုသူသင်းဒီ Elon Musk ဒီ Tesla company ရဲ့အဲဒီ Starlink ပေါ့ရော X company ရဲ့ဒီ CEO ကိုတိုင်အဲကူညီပြီးတော့ front နိုင်အောင်လုပ်ခဲ့တဲ့အဲသမိုင်းကိုတိုလေးကိုနှစ်ပတ်သုံးပတ်တော့ဖြင့်သမိုင်းတိုလေးကိုကြည့်မယ်ဆိုလို့ရှိရင် EV တရုတ် EV ကားတွေရဲ့ဒီဒီဒီ tariffs တွေမြင့်လာနိုင်တယ်အဲဒါဒါကဒီသူ့ရဲ့စီးပွားရေးအကျိုးစီးပွားရေးကိုကာကွယ်မဲ့လုပ်ငန်းတွေအလုံး tariffs စတင်ပြီးတင်လာလိမ့်မယ်တင်လာတဲ့အခါကျလို့ရှိရင်တရုတ်နိုင်ငံရဲ့စီးပွားရေးကအဲအထဲမှာကနောင်ကနင်းဖြစ်လာလိမ့်မယ်ဒါကဒီဒီပထမဆုံးစီးပွားရေးအာဏာကိုသုံးပြီးတော့အဲသူတို့ American foreign policy ကို Republican foreign policy ကအဲ့လိုမျိုးသွားလေရှိတယ်အဲ့လိုမျိုးသွားလို့မှတရုတ်ကနားမထောင်ဘူးသူလောက်ဆရာရှိတာမလုပ်ဘူးဆိုလို့ရှိရင်နောက်ဆုံးစီရေးထိသွားပြီးတော့ထိဒါသူတို့ပြင်ဆင်ထားပြီးသားဖြစ်တယ်ဒီဒီဒီအမေရိကန်နိုင်ငံရဲ့ security establishment ထဲမှာ scenario တွေပေါ့ပြောလို့ရှိရင်တော့ဒီဒီ game ကိုဒီလိုပြေးလို့မယ်ဒါမလုပ်လို့ရှိရင်ဒါလာမယ်ဒါလာမယ်ဆိုတော့ Republican Party ကပို့ပြီးတော့ဒီအမျိုးလုပ်တဲ့ခါမှာတိကျလေရှိတယ်အဲ့တော့အဲ့ဒီနည်းနဲ့သွားတယ်ဆိုလို့ရှိရင်အနာရှင်နေနေနဲ့အကဘာမှရှိတဲ့အနာရှင်နေနေနဲ့သူတို့အဲတိတ်ပြီးမချောင်ဘူးဆိုတဲ့လမ်းတော့လာလိမ့်မယ်ဒီဒီဒီ foreign policy မှာ
အဲ့ဒီလိုဆိုရင်ဒီလိုအာဏာရှင်နိုင်ငံတွေအပေါ်ကိုတက်ရောက်မှုရှိမယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးတက်ရောက်နိုင်မလဲဆိုတဲ့အပိုင်းကိုမေးချင်ပါတယ်။အခုဆိုရင်တရုတ်ကဒီမြန်မာစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရုတ်ကိုဖိတ်ခေါ်ပြီးတော့ဟိုနေရာပေးဆက်ဆံတာပေါ့နော်။နောက်ပြီးတော့ဒီမြန်မာနိုင်ငံထဲမှာတရုတ်စီမံကိန်းတွေကိုပြန်ပြီးအကောင့်တွေဖော်ဖို့ဟိုတွန်းအားပေးတာတွေလည်းရှိနေတဲ့အခါကြတော့ဒီ Trump ဆိုရတဲ့ရဲ့နိုင်ငံသားရေးမူဝါဒကခုဒီစစ်ကောင်စီပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲရှင
်။ Trump ကိုယ်တိုင်ကအဲ့လောက်ထိသူတို့စဉ်းစားပြီးလုပ်မှာမဟုတ်ဘူး။သို့တော့သူ့ကိုဝိုင်းရံထားတဲ့ advisor တွေနဲ့ဒီ senator တွေရဲ့ congressman ဒီအောက်လွှတ်တော်ထက်လွှတ်တော်ရဲ့ခေါင်းဆောင်တွေကနေပြီးလုပ်တော်မှာဖြစ်တယ်။အဲ့ဒီခေါင်းဆောင်တွေနဲ့ဆက်ဆက်နေတဲ့ဒီနိုင်ငံရေးဆိုင်ရာမှာလုပ်နေတဲ့ NGO တွေရှိလိမ့်မယ်။ခုနကဒီ international NGO ရှိမယ်။ USAID မှာရှိတဲ့ခေါင်းဆောင်တွေရှိမယ်။State Department မှာရှိတဲ့ဒီအထူးသဖြင့် 11 အဆင့်ရှိတဲ့ခေါင်းဆောင်တွေရှိမယ်ဆိုတော့ Director General အဆင့်ရှိတဲ့ခေါင်းဆောင်တွေရှိမယ်အဲ့ဒီခေါင်းဆောင်တွေကနေပြီးတော့ implement လုပ်သွားလိမ့်မယ်မြန်မာနဲ့ပတ်သက်တဲ့ policy ကိုအဲ့တော့ချင်းကရမှာကဒီတရုတ်နဲ့ပတ်သက်လို့ရှိရင်သူတို့ဘယ်လိုစတင်ပြီးတော့လုပ်မလဲဆိုလို့ရှိရင် Trump အနေနဲ့ခုန High Tariffs ကိုလာမယ်ဆေးရခိုင်နှုန်းကနေပြီးတော့20ရခိုင်နှုန်းတွေမြှင့်မယ်ဆိုတော့သူကိုယ်တိုင်ပြောထားတာရှိတယ်အဲ့တော့ဒီ Tariffs လာမယ်ဆိုတာကတရုတ်ရဲ့စီးပွားရေးဒီ company တွေနဲ့သွင်းတဲ့အခါမှာအမေရိကန်နိုင်ငံ export လုပ်တဲ့အခါမှာသူတို့ကအကောက်ခွန်ကောက်ကောက်လို့ရှိရင်တရုတ်ကလာတဲ့ပစ္စည်းတွေကဈေးကြီးလာမယ်ဈေးကြီးလို့တဲ့အပြင်ဒီအမေရိကန်နိုင်ငံမှာတရုတ်ပစ္စည်းတွေကိုမယုံကြည်တဲ့ consumer တွေကလည်းများတဲ့အဟိုဟာရှိတယ်ဒီ news တွေပေါ့သတင်းတွေကလည်းရှိတယ်ဆိုတော့ဘာလို့လုပ်မလဲဆိုရင် Trump ဟာစီးပွားရေးသမားဖြစ်တယ်စီးပွားရေးသမားဖြစ်တဲ့သူက made in USA ရဲ့quality နဲ့ဒီ product ဟိုပေါ့ဒီ brand name ရဲ့ဟို quality သူတည်တည်တဲ့ခါကျတော့ဒီဟာကို domestic industry တွေကိုသူမြင့်တင်လိုက်မယ်အဲမြင့်တင်တဲ့ခါမှာထုတ်လို့ရေးဆိုင်ရာတွေဆရာနောက်ဆုံးခုဆက်ပြားကဆရာအဲခုနကောင်းလျှော်ရေးကဆရာအကစုံပေါ့ဗျာเนาะဒီ tissue paper တွေကဆရာ domestic ဟိုတွေကိုသုံးဖို့ရင် Mexico သုံးဖို့ရင် Canada ကိုသူသုံးလာလိမ့်မယ်သုံးလို့ရှိရင်တရုတ်နိုင်ငံရဲ့ရှိဝါရေးဈေးကွက်ကိုတဖြည်းနဲ့ကျင်းအောင်လုပ်လိမ့်မယ်အဲ့တော့အဲ့ဒီကျင်းတဲ့အပေါ်မှာအဲဒီ11ဒီ director general အဆင့်ရှိတဲ့ level လောက်မှာနေနေတဲ့ဒီခေါင်းဆောင်တွေနေနေသူ diplomatic ဒီ Russia နဲ့ကင်တွေ့တဲ့ခါပဲဖြစ်ဖြစ်ဒီ North Korea နဲ့ပဲကင်တွေ့တဲ့ကိစ္စတွေမှာဖြစ်ဖြစ်သူတို့ကဘာပြောမလဲ soft power ပေါ့ဒီ spoil နဲ့ဂျိုးနဲ့ဆွဲလိုက်ဆွဲလို့ဆွဲကြည့်လို့အဲ့ဒီတိုင်သူတို့အမေရိကန်ရဲ့လူလာချက်တိုင်မလိုက်ဘူးဆိုလို့ရှိရင်ဒါဒီနောက်ဖိုင်းဆိုင်မှာခုနစီးရေးဆိုင်ရာတွေထိလိုက်လာနိုင်တယ်ဆိုတော့ကျွန်တော်ကြိုပြောထားခြင်းဖြစ်အဲ့တော့ဒီ American သမရတယောက်ချင်းမှာစစ်တပွဲခင်းလေးရှိတယ်ကျွန်တ ကျောင်းရလေးရှိတယ်အဲ့တော့လာမဲ့လင်းနှစ်တော်တော်မှာဘယ်ကိုခင်မလဲဘယ်ကိုဆွာပြုမလဲဆိုတာကျွန်တော်စောင့်ကြည့်ပြရအတွက်အာကျွန်တော်တို့ဒါ mapping လုပ်ကြည့်လို့ရပါတယ်အခုလက်ရှိအနေထားမှာဒီ Pacific ဒီတရုတ်ရဲ့ခုနကသူအစွဲပြနေတဲ့လမောင်းပြနေတဲ့ဥစ္စာကိုမဆုတ်ဘူးဆိုလို့ရှိရင်တရုတ်ကိုသူအဲဒီကောင်ဆားနဲ့ဖြူလိုက်တယ်လို့သူကတုံတောင်းလုပ်လိုက်မယ်စီးပွားရေးနေပြီးတော့လုပ်တယ်ဆိုလို့ရှိရင်တရုတ်ဘာပြောမလဲဘလို့တံပြန်တုံပြောင်းလဲဘာမူတည်လိုက်မယ်အဲ့တော့တရုတ်အနေနဲ့သူတို့အင်ဒွန်းစီဝါရေးတရုတ်နိုင်ငံဒွန်းစီဝါရေးကိုအာကလောက်ဆောင်သူလွတ်လိမ့်မယ်တဲ့ပထမအဆုံးအဲလောက်လို့ရှိရင်အပေး you are give and take ကအဲ့ဒါ South China Sea နဲ့ North Korea နဲ့ Russia နဲ့အဲကိစ္စမှာသူရှင်းလိမ့်မယ်အဲ့တော့အဲ့ဒီနည်းကြည့်မယ်ဆိုလို့ရှိရင်တော့စီဝါရေးမူဝါဒကိုစီဝါရေးမူဝါဒကသူကကြိုတင်ပြီးတော့ပြောထားပြီးဖြစ်တဲတဲကိုပြောထားတာတရုတ်ကို 20% ထိဒီ20ရာခိုင်နှုန်းထိအကောက်ခွန်အဲပြီးတော့ဟိုအခုပြင်မယ်ဆိုတာသူပြောထားတယ်ဒါကရှင်းတယ်
အဲ့တော့ဒီຫນွေဦးတော်လိုင်းရေးမှာဥဆောင်မှုအခန်းကဏ္ဍမှာရှိနေတဲ့ NUG ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ရင်ရောဘလို့အပြောင်းအလဲတွေရှိနိုင်မလဲ။ဘာလို့လဲဆိုတော့ဒီသမ္မတဘိုင်ဒန်အစိုးရအခုလက်ထက်မှာ NUG အစိုးရပေါ်မှာသူတို့အတိမတ်ပြဆက်ဆံတာတွေရှိတဲ့ခါကျတော့အခုဒီသမ္မတဟောင်းဒေါ်နယ်ထရန့်ကပြန်ပြီးတော့သူအာဏာရလာတဲ့အချိန်မှာဆိုရင်ဘလို့ဒီ NUG နဲ့ပတ်သက်ပြီးတော့ဘလို့ပုံစံမျိုးဆက်ဆံသွားပဲလို့
တော့တယ်ရှင်။ခေါင်းအနေနဲ့ဘယ်လိုမလဲ။ကတိုင်းမှာထိုင်ပြီးတော့နေတဲ့ကောင်တွေကသူကစိတ်ဝင်စားဘူး။အလုပ်တကယ်ကွန်းထဲမှာဆင်းပြီးတော့လုပ်နေတဲ့ entity တွေပေါ့အဖွဲ့အစည်းနဲ့ကောင်းဆောင်တွေသူကစိတ်ဝင်စားတယ်။အဲ့တော့ Republican Party ကလည်းတကယ်လုံးလုံးကောင်တွေကဘာလုပ်နေလဲ။လက်တွေမှာတကယ်ရှင်းနေတဲ့ကောင်တွေကဘာလုပ်နေလဲဆိုသူတို့ကြည့်လိုက်။အဲ့တော့ဒီ engine နဲ့ပတ်သက်လို့ခုနထိုင်ဆောင်တဲ့မူဝါဒနဲ့သွားမယ်ဆိုရင်တော့ American ဒါလေးလုပ်ပေးပါဟုတ်လို့ဖွယ်ရတယ်ပြောနေလို့ဆိုထိုင်ဆောင်မဲ့မူဝါဒနဲ့သွားလို့ရှိရင်တော့ဘာထရန့်ကတိတ်ပြီးတော့ပြူဆိုင်မှာမဟုတ်ဘူးတော်တော်တကယ်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်အောင်တကယ်လုပ်နေတဲ့အဖွဲ့တွေဘာတွေလဲဘယ်အဖွဲ့တွေလဲဆိုတော့ USA တို့ State Department တို့ကလက်တွေ့ကြကြသူကကွန်ဆင်လေ့လာလိမ့်မယ်လေ့လာပြီးလို့ရှိရင်သူဘယ်လိုကင်တွေ့ရမလဲဆိုတော့သုံးသပ်လိမ့်မယ်အဲ့တော့ရှင်းရှင်းလေးပြောလို့ရှိရင်တော့ဒီထရန့်ရဲ့ Cyber Network ကိုအကောင်းအောင်နားလည်ဖို့လိုအပ်တယ်သူနဲ့သူ့ရဲ့မိတ်ဆွေရဲ့ network ကိုနားလည်ဆိုလို့ရှိရင်အဲ့ network တွေနဲ့ approach လုပ်ပြီးတော့မူဝါဒဒီမြန်မာနိုင်ငံနဲ့တော်လိုင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဒီမိုကရေစီလမ်းကြောင်းနဲ့ပတ်သက်တဲ့မူဝါဒကိုချမယ်ဆိုလို့ရှိရင်ဒါ NUG နေနဲ့ဝယ်ပြမယ်ဆိုတော့ဒီထိုင်နေလို့မရဘူးဒီစကားပြောနေရုံနဲ့မရဘူးတကယ်လှုပ်လှုပ်ပြရမယ်ဟိုမျိုးကို Trump ကလိုလာတယ်သူကအဲ့လိုမျိုးလူကိုလည်းသူကပို့ပြီးတော့ကြိုက်တယ
်အဲ့တော့ဒီမြန်မာစစ်တပ်နဲ့သူ့ကိုထောက်ခံတဲ့အတိုင်းဝိုင်းနေတဲ့မှာပေါ့နော်Donald Trump ကိုဟိုကြိုက်နှစ်တက်တယ် Donald Trump ကိုထောက်ခံကြတဲ့သူတွေရှိတယ်ဆိုပြီးတော့လေဒီနီးစက်တဲ့အတိုင်းပိုင်းကကျမတို့ကိုပြောပြပါရယ်ပေါ့လေဆိုတော့အခုဒီဆရာသုံးသက်ချက်ထဲမှာဆိုရင်ထရန့်ဥဆောင်မဲ့ဒီအမေရိကန်အစိုးရဒီလက်ထက်မှာနိုင်ငံသားရေးမူဝါဒတွေကအတော်လေးကိုပြက်ပြက်သားသားရှိလာမဲ့အပေါ်မှာဟိုမြန်မာစစ်တပ်နဲ့ဒီစစ်ကောင်းဆောင်တွေနဲ့ပတ်သက်ရင်ရောအမေရိကန်အစိုးရဒီကဘလို့သဘောထားမျိုးနဲ့ဟိုဆက်ဆံသွားမဲ့အခြေအနေမျိုးရှိမယ်လို့ဇေယျသုံးသက်လဲရှင
်သူတို့ထောက်ခံတာ Trump ရဲ့ personality ပေါ့ခုနအလုပ်ကိုလုပ်တဲ့ခါမှာပြက်ပြက်သားသားပြောတဲ့အတိုင်းဘယ်လိုပြောမလဲပေါင်းချပြီးတော့လုပ်တဲ့ပုံစံမျိုးမူဝါဒလက္ခဏာကိုသူတို့ကြိုက်တာဖြစ်ပါလိမ့်မယ်ဒါနဲ့သူတို့ကြိုက်တဲ့ဥစ္စာကသူတို့ရဲ့ဟိုဟာဖြစ်လာပြီဆိုတော့သူတို့ကိုဘယ်လိုပြောမလဲဒီခက်ခဲဖြစ်လာအောင်လှုပ်လာမယ် line ဆိုတော့သူတို့မမြင်လို့ဖြစ်ပါလိမ့်မယ်အဲဒီနောက်တစ်ခုက Trump ကအဲ့လိုမျိုးဒီ personal trait ဒီရှိတော်ညလည်းအဓိကမြန်မာနိုင်ငံနဲ့တရုတ်နဲ့အဲရေးတွေမှာအခုကြမ်းခင်းထားတဲ့လမ်းကိုကျွန်တော်ကြည့်ရမှာဖြစ်တယ်ဆိုလိုတာကဒီ director general အဆင့်ရှိတဲ့လူတွေပေါ့ဒီ level အဆင့်ရှိတဲ့အဲနိုင်ငံတိုင်းမူဝါဒဆိုင်ရာလှုပ်ထားတဲ့ကြမ်းခင်းတွေကိုကျွန်တော်ကြည့်ရမှာဖြစ်တယ်အဲ့တော့အဲ့ဒီနည်းနဲ့အဲ့ဒီလူမျိုးကြည့်တယ်ဆိုလို့ရှိရင်အဲ့ဒီလူတွေကလည်းဥဆောင်သွားမှာဖြစ်တယ်အဲ့ဒီလူတွေကိုဘယ်သူတွေနဲ့ replace ဒီလှုပ်သွားမလဲဆိုလို့မှ Derek Chollet တို့လိုအဲပုံကူမျိုးတွေဘယ်သူတွေ replace လုပ်သွားမလဲဆိုရင် Trump ရဲ့လူတွေကလုပ်သွားမှာဖြစ်တယ် Republican Party ကနေရွေးမှာဖြစ်တယ်ရွေးပြီးလို့ရှိရင်သူတို့ appoint လုပ်လိမ့်မယ်အဲ့ဒီလူတွေရဲ့ဟိုကိုကျွန်တော်တို့အဲလုပ်ခဲ့တဲ့တမိုင်းနဲ့အဲ action ကိုကျွန်တော်ကြည့်ရမှာဖြစ်တယ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီလူတွေအနေနဲ့သူကမူဝါဒကိုချမှတ်သွားမှာဖြစ်တယ်တကယ်လုံးမဲ့ on the ground လုံးမဲ့ကိစ္စကိုချမှတ်ဖြစ် Trump အနေနဲ့မူဝါဒကြဲကြဲပြားပြားဟိုငါတို့ဒီအာဏာရှင်ကိုအပြတ်ရှင်းရမယ်ဘာလို့လဲဆိုရှင်တရုတ်ရဲ့လက်ထက်ကိုငါတို့ရောက်မခံနိုင်ဘူးဆိုတော့ဆိုတော့ကတရုတ်ကိုသူတို့ဒီအမေရိကန်နိုင်ငံနဲ့ဒီ rival power အနေနဲ့သုံးလာလို့ရှိရင်သူရဲ့အရင်ဆုံးသူနဲ့ဝိုင်းရနေတဲ့အာဏာရှင်တွေကိုအရင်ဆုံးသူရှင်းမှာဖြစ်တယ်ရှင်းရမှာဖြစ်တယ်ဒီအောက်ခြေဒီနိုင်ငံရေးမူဝါဒဆိုင်ရာစဉ်းစားတဲ့လူတွေနဲ့အဲ့တော့ Trump ကိုကြိုက်တဲ့စစ်ကောင်းဆောင်တွေကကြိုက်တဲ့စစ်ကောင်းတွေကြိုက်ပေါ့ကြိုက်လို့ရပါတယ်ကြိုက်လေလဲကြိုက်ရင်လဲဒါတို့ကြိုက်တယ်လို့ဖြစ်လာပါလိမ့်မယ်အဲတို့ကြိုက်တာလဲခုနဒီလိုမျိုးမူဝါဒလူကြိုက်တယ်ဆိုတော့ဘယ်လိုပြောမလဲဒါခုန personal trait ပေါ့ဒီလူတယောက်ရဲ့လက္ခဏာကိုတို့ကြိုက်တာဖြစ်ပါလိမ့်မယ်မူဝါဒအရာကြည့်မယ်ဆိုလို့ရှိရင်တို့တွေအခက်အခဲပို့ပြီးတော့တွေ့လာရမယ်အဲ့မှာဘယ်ပုံမှန်မူတည်မလဲဆိုလို့ရှိရင် NUG မှာရှိတဲ့အနေနဲ့ရှိတဲ့ခေါင်းဆောင်တွေအနေနဲ့အလုတ်တကယ်လုံနိုင်စွမ်းရှိသလားခေါင်းဆောင်တော်လှန်ရေးနဲ့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုတကယ်ခေါင်းဆောင်နိုင်စွမ်းရှိတဲ့လူတွေလားဆိုတာမေကွန်းကွက်ကွက်ကွန်းကွန်းအမေရိကမေးလာပါလိမ့်မယ်အဲမေးလာပြီးလို့ရှိရင်တို့တိတိကျကျဆုံးဖြတ်ပြီးလုံလာပါလိမ့်မယ
်ကောလ်တန်ကောလိတ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်ကိုမဟာညနိုင်ငံဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဒီအမေရိကန်အတန်းကနေ2024ခုနှစ်နိုဝင်ဘာ10ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နှစ်နဲ့လိုင်းဒိုမီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာပါလာရှိုးမျိုးနဲ့ရှေးမြောက်တိုင်းစစ်ဌာနချုပ်တိုင်းသားလက်နက်ကိုင်အင်အားစုတွေလက်ထဲကျရောက်သွားပြီးနောက်ပိုင်းတရုတ်ရဲ့သဘောထားဟာတိတိကျကျပြောင်းလဲလာခဲ့တာတွေ့ရပြီးတော့စစ်ကောင်စီကိုပေါ်ပေါ်တင်တင်ထောက်ခံလာတာတွေ့ရပါတယ်စစ်ကောင်စီရဲ့2025ရွေးကောက်ပွဲကိုလည်းတရုတ်ကထောက်ခံထားပါတယ်ဒီလိုအခြေအနေမှာပဲစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံယူနန်ပြည်နယ်ကုမဲမြို့ကိုနိုဝင်ဘာ9ရက်နေ့ကသွားရောက်ခဲ့ပါတယ်မြန်မာစစ်ခေါင်းဆောင်ရဲ့ပထမဆုံးတရုတ်ပြည်ခီးစဉ်အပေါ်မီဒီယာတွေကဘယ်လိုမှတ်ချက်ပေးရေးသားကြသလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမားရှင်ပြည်သူနိုင်ငံကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်ရဲ့ရည်တည်ချက်ဟာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လားဒါမှမဟုတ်တရုတ်အကျိုးစီးပွားတက်တက်လားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတကမ္ဘာလုံးအတွက်အရေးပါပြီးရင်တထိတ်ထိတ်နဲ့စောင့်ကြည့်နေရကအကျိတ်နဲ့ရှိလာတဲ့အမေရိကန်သမ္မတရွေးကောက်ပွဲနေ့နိုဝင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်မှုတွေရှိနိုင်တဲ့တရုတ်ခရီးစဉ်ကိုမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စတင်ခဲ့ပါတယ်ဒီခရီးစဉ်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရထံကနေအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီနောက်ပိုင်းပထမဆုံးတရုတ်နိုင်ငံခရီးစဉ်ဖြစ်တယ်ပြီးခဲ့တဲ့ဩဂုတ်လ14ရက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ရီရဲ့နေပြည်တော်ခရီးစဉ်အပြီးမှာတရုတ်ဟာစစ်ကောင်းစီကိုလူသိရှင်ကြားထောက်ခံလာခဲ့တယ်လို့မီဒီယာတွေကတညီတညွတ်တဲ့မှတ်ချက်ပြီးရေးသားကြတာတွေ့ရပါတယ်။တရုတ်ခီးစင်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်တော့အောင်ပွဲလို့မှတ်ယူနိုင်ပြီးတော်လိုင်းရင်အင်အားစုတွေအတွက်ကတော့အနှုတ်လက္ခဏာဆောင်တဲ့ခီးစင်အဖြစ်မှတ်ယူကြမှာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာနိုဝင်ဘာ6ရက်နဲ့9ရက်နေ့တွေမှာတရုတ်ဝန်ကြီးချုပ်လီချန်းဦးဆောင်ကျင်းပမဲ့ရှစ်ကြိမ်မြောက်မဟာမဲခေါင်ဒေသထိပ်သီးအစည်းအဝေးတက်ရောက်မှာဖြစ်ပြီးတဆက်ထဲမှာပဲဆယ်ကြိမ်မြောက်အရာဝတီကျောက်ဖရာမဲခေါင်စီးပွားရေးပူပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးအစည်းအဝေး17ကြိမ်မြောက်ကမ္ဘောဒီးယားလာအိုဗီယက်နမ်မြန်မာပူပေါင်းဆောင်ရွက်မှုထိပ်သီးအစည်းအဝေးတွေကိုလည်းတက်ရောက်မှာဖြစ်တဲ့အကြောင်းသိရပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတရုတ်အစိုးရကဖိတ်ကြားတာဖြစ်ပေမဲ့မြို့တော်ဘေကျင်းကိုဖိတ်ကြားတဲ့နှစ်နိုင်ငံချစ်ကြည်ခီးစဉ်မျိုးတော့မဟုတ်ပါဘူး။ယူနန်ပြည်နယ်မြို့တော်ကူမဲမှာပြုလုပ်တဲ့မဟာမဲခေါင်အစည်းအဝေးကိုအကြောင်းပြုဖိတ်ကြားခဲ့တာတွေ့ရပါတယ်။ဒါ့ပြင်မြန်မာစစ်ကောင်းဆောင်ဟာတရုတ်နိုင်ငံဝန်ကြီးချုပ်လီချန်းနဲ့နိုဝင်ဘာလ6ရက်နေ့ကကူမင်းမှာတွေ့ဆုံခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်ရဲ့ကူမင်းခီးစဉ်ကိုအရာဝတီသတင်းဌာနကစစ်ချုပ်မြန်မာစစ်ကောင်းဆောင်တရုတ်သို့ပထမဆုံးအကြိမ်သွားလို့ခေါင်းစဉ်ပေးပြီးနိုဝင်ဘာလ9ရက်နေ့မှာသတင်းရေးသားပါတယ်။တရုတ်ဟာမြန်မာစစ်တပ်အတွက်အဓိကမဟာမိတ်နဲ့လက်နက်ရောင်းချသူဖြစ်တယ်။မြန်မာစစ်တပ်အတွက်တမိုင်းမှာမကြုံစဘူးစစ်မြေပြင်ရှုံးနိမ့်မှုများမှနလန်ထရန်စ조사နေစဉ်မှာတရုတ်ကိုတွားရောက်ခြင်းဖြစ်တယ်။ရှုံးနိမ့်မှုအများစုဟာ တရုတ်နယ်စပ်မှာဖြစ်နေတာဖြစ်တယ်။တရုတ်ဟာစစ်ကောင်စီကိုနီးပညာအကူအညီပေးနေသူဖြစ်ပြီးတော့စစ်ကောင်စီရဲ့2025ရွေးကောက်ပွဲကိုလည်းထောက်ခံထားတယ်လို့ ARD သတင်းမှာရေးသားထားပါတယ်။ဂျာမန်သတင်းဌာနတစ်ခုဖြစ်တဲ့ DW ကတော့မြန်မာစစ်ကောင်ဆောင်ရဲ့တရုတ်ခရီးစဉ်ကိုအပြစ်ပေးကံမြန်မာစစ်ကောင်ဆောင်ရဲ့တရုတ်ခရီးလို့ခေါင်းစဉ်ပေးတာတွေ့ရပါတယ်။စင်ကာပူအခြေစိုက် The Straits Times သတင်းစာကလည်းဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ရဲ့တရုတ်ခီးစဉ်အကြောင်းကိုနိုဝင်ဘာလ5ရက်နေ့ကရေးပါတယ်။ The Straits Times ကအခုလိုရေးပါတယ်။တရုတ်အစိုးရမီဒီယာကစစ်ကောင်စီကိုအာဏာသိမ်းအစိုးရလို့တုံ့ဆွဲဖို့ညှင်းဆန်ပြီးအဖွဲ့ဝင်တွေပြောင်းလဲဖွဲ့စည်းထားတဲ့အစိုးရလို့သာရည်ညွှန်းတုံ့ဆွဲတယ်။စစ်တပ်ကဆန္ဒပြသူတွေကိုရက်စက်စွာပြစ်ခတ်နှိမ်နှင်းခြင်းကစလို့အရသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တာ၊ကျေးရွာတွေကိုအမြောက်တွေနဲ့ပစ်တာလေကြောင်းကဘုံကျဲတိုက်ခိုက်တပ်ဖြတ်နေတာတွေကိုကန့်ကွက်နေကြတဲ့ဂျာကပဲတရုတ်အစိုးရဟာစစ်ကောင်စီကိုထောက်ခံနေတယ်။မြန်မာဟာတရုတ်ရဲ့အမေရိကန်ဒေါ်လာထရီလီယံတန်းကပတ်လန်းစီမံကိန်းရဲ့ရေနံပိုက်လိုင်းတွေနဲ့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်မရှိမဖြစ်အရေးပါတဲ့နေရာမှာရှိနေတယ်။တရုတ်အနေနဲ့စစ်ကောင်စီကိုအဓိကထောက်ခံနေရတဲ့အကြောင်းရင်းဟာမြန်မာစစ်ကောင်ဆောင်တွေကိုထောက်ခံတယ်ဆိုတာတဲ့နေပြည်တော်အစိုးရပြုလဲပြီးဗယံပရာဖြစ်မှာကိုစိုးရိမ်လို့ဖြစ်တဲ့အကြောင်းအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကဂျေဆင်တာဝါပြောတာကိုလည်းဖော်ပြထားပါတယ်။ဒါအပြင်မြန်မာစစ်ကောင်ဆောင်ရဲ့တရုတ်ခီးစဉ်ဟာမြန်မာပြည်ရင်းကပြဿနာတွေကိုဖြေရှင်းပေးနိုင်မယ်လို့မထင်ပါဘူး။ပြဿနာအစ်စ်တွေကိုသာဖန်တီးရရောက်မှာပါ။အဲ့ဒါကတော့စစ်ကောင်စီဟာတရုတ်အကူအညီအထောက်ပံ့တွေယူပြီးမြန်မာကစီးပွားရေးလုပ်ငန်းတွေကိုဈေးပေါပေါနဲ့အပေးယူလုပ်မှမျိုးဖြစ်ပါတယ်လို့ဂျေဆင်တာဝါရဲ့ပြောကြားချက်ကိုလည်းဆက်လက်ဖော်ပြထားပါတယ်။အဆုံးသတ်မှာတော့နိုင်ငံတော်မှာတိုက်ပွဲတွေဖြစ်နေတယ်။အရေးပါပြီးထင်ရှားတဲ့နိုင်ငံရေးပါတီတွေကိုလည်းဖျက်သိမ်းထားတဲ့အတွက်စစ်ကောင်စီရဲ့ရွေးကောက်ပွဲဟာဘယ်လိုမှတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ The Straits Times ကရေးသားထားပါတယ်။တရုတ်ဟာအစောပိုင်းကာလတွေမှာစစ်ကောင်စီနဲ့ဒေါ်လာရေးအင်အားစုတွေကြားမှာတတိထဆက်ဆံနေခဲ့တာတွေ့ရပြီမယ်။လာရှိုးနဲ့အရှိမျောက်တိုင်းစစ်ဌာနချုပ်ကြာသွားပြီးတဲ့နောက်မှာသဘောထားတိတိတသာပြောင်းလဲလာတာတွေ့ရပြီးစစ်ကောင်စီဘက်ကပေါ်ပေါ်တင်တင်ရပ်တည်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြောက်ပိုင်းညီနောင်၃ဘွဲ့နဲ့ဝါတပ်ဖွဲ့ UWSC KIA ကိုပါပြင်းပြင်းထန်ထန်ဖိအားပေးလာတာတွေ့ရပါတယ်။ဒီလိုတရုတ်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတက်ထားမောင်ကမြမဒေါ်လာရင်းအင်အားစုများကိုဖြိုခွဲဖို့တရုတ်ကြိုးစားနေသည်ဆိုတဲ့ခေါင်းစဉ်နဲ့ ARD မှာအတွေ့အမြင်ဆောင်ပါတဲ့ပုတ်ရေးတာဖတ်ရှုရပါတယ်။အဓိကအားဖြင့်တရုတ်တို့သည်မြန်မာစစ်တပ်နှင့်ဆက်လက်ပူးပေါင်း၍မြန်မာစစ်တပ်ကိုကူညီပြီးတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များအားဖြိုခွဲရန်မြန်မာစစ်တပ်နှင့်ပူးပေါင်းပြီးမြန်မာပြည်တွင်း၌စီးပွားရေးလုပ်ငန်းများချဲ့ထွင်ရန်ကြိုးစားလျက်ရှိနေသည်ကိုတွေ့ရ၏။လက်တွေ့တွင်မျှတသည့်လှုပ်ဆောင်မှုမရှိဘဲမြန်မာစစ်တပ်ဘက်ကတစ်ဖက်သက်ရပ်ခံနေသည်ဖြစ်ရာတရုတ်တို့လှုပ်ရှားမှုသည်မြန်မာပြည်ငြိမ်းချမ်းရေးအတွက်လှုပ်ရှားနေသည်မဟုတ်ဘဲတရုတ်ကြိုးစည်းပွားအတွက်မြန်မာစစ်တပ်ဘက်ကရပ်တည်လှုပ်ဆောင်နေခြင်းသာဖြစ်သည်ကိုတွေ့ရ၏လို့ဆောင်းပါရှင်တက်ထားမောင်ကသူ့သဘောထားအမြင်ကိုရေးသားထားပါတယ်။မြန်မာအရေးလေလာသူနိုင်ငံရေးသူတေတီတူကတော့ဝါနေစရာကောင်းတာကဒီ၃နှစ်ခွဲအတွင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG ဟာအမေရိကန်ရဲ့ထောက်ခံအားပေးကူညီမှုကိုလည်းအပြည့်အဝမရတရုတ်ရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုလည်းဆုံးကျုံးခဲ့တဲ့အနေအထားမျိုးတွေ့ရတယ်။ဖို့မရဓမ္မဆုံးအခြေအနေလို့ပြောရမယ်ထင်ပါတယ်လို့မှတ်ချက်ပေးပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican ကိုစားပြုသမ္မတဒေါ်နယ်ထရန့်ရွေးကောက်ပွဲနိုင်ပြီးတကြော့ပြန်သမ္မတဖြစ်လာခဲ့ပါပြီ။လေလာသူအများစုကတော့ထရန့်ဟာမြန်မာအရေးစိတ်ဝင်စားသူမဟုတ်ပါဘူးလို့ဆိုကြပါတယ်။ဒါပေမဲ့ Republican တွေရဲ့အစဉ်အလာကတော့နိုင်ငံခြားရေးမူဝါဒမှာခတ်မှန်မှခက်ပြက်ပြက်ကျင့်သုံးတတ်တယ်လို့ထောက်ပြကြသူတွေလည်းရှိပါတယ်။စိုးရင်စရာကောင်းတာကတော့တရုတ်နဲ့အမေရိကန်ဟာမြမအရေးမှာအခြေခံသဘောထားမှာတွားတူနေကြတာပါပဲ။အဲ့ဒါကတော့2010အခင်းချင်းကိုပြန်သွားရည်လို့ဆိုကြပါတယ်။သမ္မတမအရေးပေါ်ဘယ်လိုအကျိုးတရားစီမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ စစ်စင်ရေးတက်တုံညာနဲ့ခွန်အလုံးနိုင်ငံအနှံ့လက်နက်ကင်ပဋိပက္ခတွေကြောင့်နိုင်ငံလုံးဝစစ်ပီးဒုက္ခတွေအရေးအတွက်နဲ့အရသာတည်ဆုံးမှုဥယေတိုးလာပါတယ် IC မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကြေမတ်စုအစည်းအဝေးမှာဒီအကြောင်းအရာတွေကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြပေးထားပါတယ်ခင်ဗျာ
အနာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကင်ပဋိပက္ခတွေကြောင့်ညရက်စွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခတွေ 6.6 တန်းကျော်ရှိလာပါတယ်။အဲ့ဒီပမာဏရဲ့42ရာခိုင်နှုန်းကျော်ကစကိုင်းတိုင်းကဖြစ်ပြီးအများဆုံးပါ။အရေးအတွက်အားဖြင့်စကိုင်းတိုင်းမှာစစ်ပြေးဒုက္ခတွေ 1.8 တန်းကျော်ထွက်ပြေးနေကြရပါတယ်။ဒုတိယအများဆုံးကတော့ကရင်ပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခတွေ8000ကျော်ရှိတာပါ။ရခိုင်ပြည်နယ်ကတတိယအများဆုံးဖြစ်ပြီး6000ကျော်ရှိပါတယ်။မကွေးတိုင်းနဲ့ရှမ်းပြည်နယ်မှာလည်းစစ်ပြေးဒုက္ခတွေ4000ကျော်စီရှိပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခတွေအရေးအတွက်ဟာနိုင်ငံတဝမ်းမှာ 1.8 တန်းကျော်တိုးလာပါတယ်။အဲ့ဒီပမာဏဟာအာဏာသိမ်းမှုအလွန်စစ်ပြေးဒုက္ခတွေစုစုပေါင်းရဲ့47ရာခိုင်နှုန်းကျော်ဖြစ်ပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းမှာရခိုင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တနင်္သာရီတိုင်းနဲ့မန္တလေးတိုင်းတို့မှာစစ်ပြေးဒုက္ခတွေစံချိန်တင်တိုးလာခဲ့တာပါရခိုင်ပြည်နယ်မှာ68ရာခိုင်နှုန်းကျော်ရှမ်းပြည်နယ်မှာ83ရာခိုင်နှုန်းကျော်ကချင်ပြည်နယ်မှာ82ရာခိုင်နှုန်းကျော်မန္တလေးတိုင်းမှာ80ရာခိုင်နှုန်းနီးပါးနဲ့တနင်္သာရီတိုင်းမှာ89ရာခိုင်နှုန်းကျော်တိုးခဲ့ပါတယ်စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းနိုင်ငံတော်ဝန်လက်နက်ကင်ပဋိပက္ခတွေကြောင့်အရက်သား4500ကျော်တည်ဆုံးခဲ့ပါတယ်ဒီပမာဏဟာအာဏာသိမ်းမှုအလွန်လက်နက်ကင်ပဋိပက္ခတွေကြောင့်တည်ဆုံးခဲ့တဲ့အရက်သားစုစုပေါင်းရဲ့ထက်ဝက်ကျော်ရှိပါတယ်အာဏာသိမ်းပြီးနောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်အရက်သား8000ကျော်တည်ဆုံးခဲ့ပြီးပါပြီစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းမှာတော့ရခိုင်ရှမ်းမွန်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာအရက်သားတည်ဆုံးမှုစံချိန်တင်မြင့်တက်ခဲ့ပါတယ်စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းရခိုင်ပြည်နယ်မှာအရက်သား1200ကျော်တည်ဆုံးခဲ့တာပါဒီပမာဏဟာအာဏာသိမ်းမှုအလွန်လက်နက်ကင်ပဋိပက္ခကြောင့်ရခိုင်ပြည်နယ်မှာတည်ဆုံးခဲ့ရတဲ့အရက်သားစုစုပေါင်းရဲ့95ရာခိုင်နှုန်းကျော်ရှိပါတယ်ရှမ်းပြည်နယ်မှာတော့အာဏာသိမ်းမှုအလွန်လက်နက်ကင်ပဋိပက္ခကြောင့်တည်ဆုံးခဲ့တဲ့အရက်သားစုစုပေါင်းရဲ့83ရာခိုင်နှုန်းကျော်ကစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းမှာဖြစ်ခဲ့တာပ
ါ ISP မြန်မာရဲ့မြင်ကွင်းကြေမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်မကြာခင်မှာတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါဒီမတိုင်ခင်တော့အခုတခါမြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဆိုရတော့ရှင်ကမြန်မာနိုင်ငံစကိုင်းတိုင်းဒေသကြီး နာခကိုပိုင်အုပ်ချုပ်권ဒေတာကနေပြီး VOA News ကိုအမြဲတမ်းနားထောင်နေပါတယ်ခင်ဗျာတဲ့စာလို့လေးရေးလာပါတယ်ဟုတ်ကဲ့ကျေးဇူးအထူးပါနော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်အခုဆက်ပြီးတော့မြမရေးကုလသမဂ္ဂကလောက်ကင်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာရီမှတ်ချက်တွေကိုဖော်ပြပေးသွားချင်ပါတယ်ရှင်အေးချော်ဆိုတဲ့သောရရှင်ကကုလဆိုတာတကဘာလုံးကအားကိုးယုံကြည်အလေးထားပြီးတံပိုးထားနေကြတာဒါမဲ့ကုလဟာမြမပြည်သူလူထုတေကျေပျက်စီးနေတာကိုထိုင်ကြည့်နေတယ်လို့စိတ်မကောင်းရပါတယ်ဆိုတဲ့ဇာတ်ကားနဲ့ပဲဖြေသိမ့်နေပါတယ်လို့ရေးလာပါတယ်ဖြူရဲ့ Facebook စာမျက်နှာကသတင်းတွေအောက်မှာအများနဲ့မှတ်ချက်တွေလာရင်းနေကြ Jin P Cup ဆိုတဲ့သောရရှင်ကတော့ hit တိုင်းဆိုပြီးတော့ကုလသမဂ္ဂကိုကြပြတပုတ်ဆက်လာပါတ
ယ် UN ဆိုတော့က hit တိုင်းတစ်ခုပဲပြောချင်ရပြောကြမယ်ပြီးရင်သူ့ဖက်ကိုဖက်ကြည့်ပြီးကွန်ဆန်ဆက်ယူရတဲ့နေရာမတင်မကြအီလဲလဲဆုံးဖြတ်ချက်တွေပဲများမယ်ယူဟန်ပင်ပကလုံမှနေနာသူလူလူကစကားဆရဲ့ဆရာတွေကိုစစ်ရာဇဝဲမှုနဲ့တရားစွဲမှဒါမှအတန်ရှည်ရလာမယ
်ဒီသရရှင်ကလည်းကုလသမဂ္ဂဘာမှလုံပိုင်ွင့်မရှိပါဘူးဆိုပြီးတော့မချစ်မရဲရေးလာတာဖြစ်ပါတယ်နောက်ထပ်သရရှင်အောင်ဆိုးပလွိုင်ကတော့ကဘာတဝိုင်းပြိပခဒေတာတွေမှာအကျန်းဖက်မှုတွေကိုနိုင်ငံကြီးတွေဖြည့်ရှင်းပေးဖို့ကုလတာဝန်ရှိသူတွေထောက်ပြပြောဆိုပေးမယ်လေအဲ့ဒီနိုင်ငံတွေကမြမရေးကင်တွေဖြည့်ရှင်းဖို့လက်တွတ်နေကြပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ
်မြမအပါဝင်ကမ္ဘာတဝန်းပြိပခဒေတာတွေမှာအကြမ်းဖက်မှုတွေနဲ့လူသားဘေးဒုက္ခအကျက်တဲတွေစူးစူးဝါဝါဆက်ကြုံနေရချိန်မှာကုလသမဂ္ဂအနေနဲ့ကူညီဖြည့်ရှင်းပေးဖို့အကြီးအကျယ်ပြက်ကွက်နေတယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောတော့ပါတယ်ဒီမတိုင်ခင်မှာလဲကုလလူခွေတာဝန်ရှိသူတွေကလည်းနိုင်ငံတကာကမြမအရေးကိုကင်တွယ်ဖြည့်ရှင်းမှုပြက်ကွက်နေတာကိုထောက်ပြနေပေမဲ့ကုလလုံခြုံရေးကောင်စီကဘာမှအရေးယူမှုမလုပ်ခဲ့ပါဘူး။ဒါပြင်ကုလကအရေးယူမှုတွေမဆောင်ရွက်ခဲ့ရင်တတိုင်းကန်ချင်းစီကအပြစ်ပေးအရေးယူမှုတွေလှုပ်လို့ရချောင်းကိုအမေရိကန်ပြင်သစ်ဗြိတိန်တို့ကိုထောက်ပြပြီးကုလတာဝန်ရှိသူတွေကထောက်ပြပြောဆိုခဲ့ပေမဲ့လည်းအဲ့ဒီနိုင်ငံတွေကမြမအရေးကိုကင်တွယ်ဖြည့်ရှင်းရမှာကိုလက်တော့နေတယ်လေဒီတော့အာနာရှင်တွေခေါင်းထောင်နိုင်နေတာပေါ့ကျွန်တော်ကတော့မြမအရေးဖြည့်ရှင်းပေးဖို့အဲ့လိုလက်တော့နေကြတဲ့နိုင်ငံတွေကိုဘယ်တော့မှမကြည့်ဘူးသမိုင်းတစ်ခွေမှာတွေ့ကြပါဦးမယ
်ဒါကတော့ကုလသမဂ္ဂမြမအရေးကင်တွယ်ပုံနဲ့ပတ်သက်ပြီးအားမလို့အားမရဖြစ်နေကြတဲ့သရရှင်တွေရဲ့စာရီတွေကတချို့ကိုကောက်နှုတ်ပြီးတင်ပြပေးလိုက်တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာပြည်သူတွေကိုလေကြောင်းကတိုက်ခိုက်မှုတွေမလုပ်အောင်လို့စစ်တပ်လက်ထက်ကိုလင်းစီနဲ့လမ်းတွေမရဖို့ကုလသမဂ္ဂမှာလှုံ့ဆော်ကြိုးပမ်းတာနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကတော့
အဓိကကတော့ကုလနဲ့နိုင်ငံတကာကမြန်မာအရေးမှာကိုင်တွယ်ဖြည့်ရှင်းမှုတွေမထီရောက်ပဲနှောင့်နှေးကြံ့ကြာမှုတွေကြောင့်ပါလင်းစီနဲ့လက်နက်ကိုဆရာနာရှင်စီရောက်နေလို့မြန်မာပြည်သူကလေးတငယ်ပါမကျန်လူနေအိမ်တွေဘာသာရေးအဆောက်အဦတွေစားသင်ကျောင်းဆေးရုံစေကန်စစ်ဆောင်စခန်းတွေပါလေနဲ့ပုံကျဲတက်ဖြတ်နေတာဒီကနေ့ထိပါပဲမြမပြည်သူတွေမတည်တင့်ပဲတည်နေကြပြီအတေအတမစစ်မှုထမ်းခိုင်းတာတွေကလည်းပြည်သူရဲ့သဘောထားဆန္ဒမပါပဲသွတ်သွင်းနေတာပါလူခွင့်ရေးကိုမြမပြည်သူတွေနေနဲ့စိုးစိုးဝါးဝါချိုးဖောက်ခံရတာတွေအခုထိမြမပြည်သူတွေခံစားရတာတွေကကုလနဲ့နိုင်ငံတကာမှာတာဝန်ရှိပါတယ်စစ်ရာဇဝတ်မှုကိုအားပေးအားမြောက်ပြုလုပ်နေကြတာလေကုလနဲ့နိုင်ငံတကာကုလအဖွဲ့ဝင်တွေရောမြမအိနီးချင်းနိုင်ငံတွေအာဆီယံအဖွဲ့တွေပါစစ်အာဏာရှင်အကြမ်းဖက်ကိုတွယ်ဝိုက်ပြီးကူညီထောက်ပံ့နေကြတာပ
ါ။ဒါလိုမျိုးမြန်မာနိုင်ငံကလေကြောင်းကတိုက်ခိုက်မှုတွေဒီမြေပြင်ကနေပြလက်နေချင်းနဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြေးရတဲ့သူတွေတိမ်းတန်းချပြရှိပါရနော်။ဒီထက်မှပါဝင်တဲ့သောရရှင်တယောက်သူ့ရဲ့အခြေအနေကိုရေးလာတာကိုဒီတစ်ခါဖော်ပြပေးချင်ပါတယ်။ဒီသောရရှင်ငယ်ဘဝတည်းကနှစ်ပေါင်းများစွာအားထားကြည့်ရှုခဲ့ရတဲ့ VOA သတင်းပရိသတ်တဦးအနေနဲ့လေးစားအားကိုးစွာနဲ့ဆက်သွယ်တင်ပြလိုက်ရပါတယ်ဆိုပြီးတော့ဒီသောရရှင်သူလာရှုကနေပြေးရတဲ့အခြေအနေနဲ့ပတ်သက်ပြီးရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်
။မြမပြည်တွင်စစ်ပွဲတွေဖြစ်ပွားမှုအပေါ်အကြောင်းပြုပြီးစစ်ပွဲတွေဖြစ်နေတဲ့ဒေသကတိုင်းသားပြည်သူအများစုဟာဘဝတသက်သာကြိုးစားခဲ့သမျှပိုင်ဆိုင်မှုတွေအိုးအိမ်အလို့အကန်ကိုပိုင်စီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းလက်လုပ်ငန်းငယ်လေးတွေကအစအခြေခံလူတန်းစားဈေးတွေအပါအဝင်သူတို့ရဲ့အလို့အကန်တွေသူတို့ရဲ့မိသားစုစားဝတ်နေရေးအတွက်အဓိကအကြဆုံးအလို့တွေကိုပါစွန့်လွတ်ခဲ့ရပြီးတနေ့ကြားမှာတိုက်ပွဲဆောင်ဆေးပေးဆောင်ပြည်သူတွေအဖြစ်နဲ့လူမှုဒုက္ခအခက်အခဲများစွာကိုတွေ့ကြုံရင်ဆိုင်ခံစားနေကြရပါတယ် လက်ရှိမှာကျွန်တော်ဆိုရင်လဲငယ်စဉ်ကျောင်းနေတဲ့ဘဝကနေအခုလက်ရှိသတင်းမီဒီယာဝက်ဘ်ဒီဇိုင်နာအလုပ်တွေလုပ်ကင်ပြီးနေထိုင်နေတဲ့ကျွန်တော်ရဲ့မွေးရဇာတိလာရှုမျိုးကနေဇူလိုင်လ12ရက်နေ့မှာကြိုတင်စီစဉ်ထားခြင်းလုံးဝမရှိဘဲမပြစ်မနေကိုပဲမိမိနဲ့မိမိမိသားစုသားသမီးတွေအားလုံးရဲ့အသက်ဘေးအန္တရာယ်လွတ်မြောက်ဖို့အတွက်လာရှုမျိုးကနေစစ်ဘေးရှောင်ဖြစ်ရှမ်းပြည်တောင်ပိုင်းနမ်ဆန်မြို့ကိုထွက်ခဲ့ရပါတယ်။ကျွန်တော်တို့မထွက်ခွာမီတရက်နှစ်ရက်အတွင်းရှော့တိုက်ဒုံးတွေနဲ့လာရှုမျိုးတွင်ရက်ွက်တွေအားလုံးလောက်ကိုဘဲအဖွဲကနေပြစ်လို့ပြင်မှန်းမသိရပဲမျိုးတွင်မှာဟိုရက်ွက်ကြပြန်ပြီးဒီရက်ွက်မှာကြပြန်ပြီနဲ့ရက်ွက်တွင်နေကြတဲ့ပြည်သူတွေဗနဲ့ရောက်ထိသွားပြီးတေသွားပြီးဆိုပြီးတော့မိသားစုလိုက်သတင်းတွေဆက်တိုက်ကြားနေရတော့ဒီမှာရှိတဲ့မိသားစုတွေလည်းအကြောက်လွန်ပြီးကြောင်တောင်တောင်ဖြစ်လာတဲ့အခြေအနေမှာမျိုးရွာအိုးအိမ်ပိုင်ဆိုင်မှုတွေစွန့်ပြီးအသက်ဘေးလွတ်ရာကိုထွက်ပြေးခဲ့ရတာ3လရှိနေခဲ့ပါပြီနမ်ဆာမျိုးမှာအိမ်ငှားနေရပြီးရှိတာလေးနဲ့ပါလာရာလေးနဲ့စားတော့လို့ကုန်တလောက်ဖြစ်နေပါပြီကျွန်တော်တို့နီးလူပဲလာရှုမျိုးတစ်မျိုးလုံးကစေဘေးရှောင်နေဘဝကကူသူမရှိကဲသူမရှိပါဗျာအာကိုရမဲရှမ်းပြည်တောင်ပိုင်းလွယ်လင်းပလုံဟိုလန်တောင်ကြီးအောင်ပန်းကလောဒီလိုနေရာစုံကိုပြောင်းရွှေ့ခိုလုံနေကြရပါတယ်ဒီမှာရင်ဆိုင်နေရတဲ့လူမှုဒုက္ခတွေကိုတော့ပြောပြမနေချင်တော့ပါဘူးဗျာဒီလိုနဲ့ပဲအိမ်ပြန်ရမဲရက်ကိုမျှော်ရင်းပါသမျှရှိသမျှကုန်နေကြရပါပြီဒီလိုစိတ်ဒုက္ခရုပ်ဒုက္ခတွေနဲ့အနာဂတ်ပျောက်နေတဲ့ဘဝတွေကိုကဘာကျော်သတင်းဌာနကြီးတစ်ခုအနေနဲ့ဖြစ်စဉ်မှန်အင်တာဗျူးတွေလာရှိုးစစ်ပေးရှောင်တွေရဲ့လူမှုဘဝအသီးသီးအပေါ်မှာထင်ဟပ်ပေါ်လွင်စေမဲ့သတင်းတွေကိုဖော်ပြပေးဖို့တိုက်တွန်းပြောချင်ပါတယ်ခင်ဗျာ
လာရှိုးမျိုးကနေပြီးတော့ဒီတိန်ရှောင်ရတဲ့ပြည်သူတွေတွေကတူစာရေးပြီးတော့သူ့ရဲ့အခြေအနေကိုအလုံးတရာလုံးရင်းဖွင့်လာတာဖြစ်ပါတယ်โอเคลาโชก็ตะดินนี่เนี่ยปัดตะเองเนาะตะดินนี่ตะเองตะดูจมารอวีโอริก็นี่ปิ๊ดอเมเยแล้วซ้อมยาตะดินนี่โหพอปะไปนี่บาเลยเนาะทีนี้ก็ตัวราชินีเนี่ยเป้ษาฤก็ตะหลอกเนี่ยจีนะปาเนาะตัวราชินีอารมณ์ป้อมๆก้าวหมดอศีเปียในเนี่ยดิอเมนซ้องปายสายได้มาสิลูกสุดท้องไล่ไปเลยရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ဒီမိုင်းမပေးစာကဏ္ဍကိုမဟိသနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကမ္ဘာလောထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဗြိတိန်နိုင်ငံအော်ဒရီစိတ်မေရီမြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့မီးတောင်နေတဲ့ကတ်တရားစီတွေကိုထမ်းပြီးပြည့်တဲ့ပွဲကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်ဂျပန်နိုင်ငံကသုတေသီတီဆောက်ထားတဲ့ကမ္ဘာပထမဆုံးတစ်သားဆက်တလိုက်ဂျူဒူတစ်ခုကို SpaceX အစီအစဉ်နဲ့နိုင်ငံတကာအာကာသစခန်းကိုလွှတ်တင်လိုက်ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မတ်မြောက်စင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံအော်ဒရီစိန့်မေရီမြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့မီးတောင်နေတဲ့ကတ်တရားစီရီကိုထမ်းပြီးတော့ပြည့်တဲ့ပွဲကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။အင်္ဂလန်နိုင်ငံနောက်တောင်ပိုင်းကမြို့ကလေးတစ်ခုမှာကျင်းပတဲ့ဒီပွဲကို1605ခုနှစ်ကအင်္ဂလန်ဘုရင်ပထမ James ကိုလှုပ်ကျင်တာမှမအောင်မမြင်ဖြစ်ခဲ့တဲ့ရန်အိုလှုပ်ကျင်မှုကြီးရနေအစာပြုခဲ့တဲ့ထုံးစံလို့ယုံကြည်ကြပါတယ်။ဒီပွဲမှာတုံးတဲ့စီရီကိုကတ်တရားတွေတုံလင်းထားပြီးလူရဲ့ပခုံးမှာထမ်းသွားတဲ့အချိန်မှာမိရှုပေးလိုက်တာပါဒီမျိုးမှာရေရှည်နေထိုင်တဲ့ဒေသခံဒါမှမဟုတ်ဒီမျိုးမှာမွေးရတူပါပဲအခုလိုထမ်းပြီးတော့လူ့ထဲမှာရှောက်သွားခွင့်ရှိပါတယ်မနေ့ပိုင်းမှာအမျိုးသမီးတွေကလေးတွေပါဝင်ဆင်နွှဲပြီးတော့ညနေပိုင်းမှာတော့ကီလိုဂရမ်30ကျော်လောက်လေးတဲ့အလေးဆုံးဖြစ်တဲ့စီရီကိုအတန်ဆွမ်းဆုံးနဲ့အတွေ့အကြုံရှိဆုံးသူတွေကထမ်းကြပါတယ်ရှင
်ဂျပန်နိုင်ငံကသုတေသီတွေတည်ဆောက်ထားတဲ့ကမ္ဘာပထမဦးဆုံးတစ်သားဆက်တလိုက်ဂျိုဒူးတစ်ခုကို SpaceX အစီအစဉ်နဲ့နိုင်ငံတကာအာကာသစခန်းကိုလွှတ်တင်လိုက်ပါတယ်။အရွယ်အစားသေးငယ်ပြီး 2ပေါင်လောက်ပဲအလေးချိန်ရှိတဲ့ Lignoset သစ်သား Satellite ဂျိုဒူးကိုလနဲ့အင်္ဂါဂျိုစူးစမ်းလေးလာရေးတွေမှာအသုံးပြုနိုင်ဖို့ဂျိုဒိုတက်ကတိုကဂျပန်သူတေတီတွေနဲ့စောက်လုပ်ရေးကုမ္ပဏီတစ်ခုကပူးပေါင်းတည်ဆောက်ခဲ့တာပါလက်တင်ဘာသာစကားနဲ့သစ်သားလို့အဓိပ္ပာယ်ရတဲ့ Lignam ဆိုတဲ့ဇာတ်လမ်းကိုအစွဲပြုအနာမည်ပေးထားတဲ့ Lignoset သစ်သား Satellite ဂျိုဒူးကနောက်အနာဂတ်မှာလူသားတွေအာကာသနဲ့ရှင်သန်နေထိုင်ရေးလေးလာစူးစမ်းမှုတွေကိုလုပ်နိုင်ဖို့ရည်ရွယ်တယ်လို့ဂျိုဒိုတက်ကတိုကသူတေတီတက္ကဝဒါဟီကပြောပါရယ်190စီမံကိန်းနဲ့လနဲ့အင်္ဂါဂျိုပေါ်မှာတစ်ပင်တွေစိုက်ပျိုးနိုင်ဖို့နဲ့တစ်သားအိမ်တွေတည်ဆောက်နိုင်ဖို့အပြင်တစ်သားကိုအာကာသနဲ့အသုံးပြုနိုင်တယ်ဆိုတာပြသလိုတဲ့အတွက်သူတေတီတွေကအခုလိုကမ္ဘာပထမဆုံးတစ်သား Satellite ဂျိုဒူးတစ်ခုကိုတည်ဆောက်ဖို့ဆုံးဖြတ်ခဲ့တာပါ1900ပြည့်နှစ်အစောပိုင်းတွေကလေယာဉ်တွေကိုတစ်သားနဲ့တည်ဆောက်ခဲ့တာဖြစ်သလိုအာကာသထဲမှာရေနဲ့ဒါမှမဟုတ်အောက်ဆီဂျင်မရှိတဲ့အတွက်တစ်သားကပိုပြီးတာရှည်ခံနိုင်တယ်လို့လဲဂျိုဒိုတက်ကတိုတစ်တော်သိပ္ပံပမောက်ခကိုဂျီမူရာတာကပြောပါရယ်တက်တန်းကုံဆုံးချိန်မှာလဲတစ်သားဂျိုဒူးကတဘာဝပတ်ဝန်းကျင်ထိခိုက်မှုကိုယောနှဲစေတယ်လို့သူတေတီတွေကပြောပါရယ်ခင်ဗျာ
နိုင်ရိုဘီမြို့ကမာကာရူစီးရင်သားရက်ကွက်မှာစွန့်ပစ်အစားအသောက်နဲ့အမိုက်တွေကိုဖြည့်ရှင်မှုတွေရင်ကောင်ဖြစ်လာမဲ့ပိုးလောက်လန်းတွေကိုအသုံးပြုနေပါရယ်လောက်တွေကဒီအမိုက်တွေကိုစားတော့ချေဖြစ်လိုက်တဲ့အခါမှာလူတွေအတွက်အသုံးဝင်မဲ့မြေဩဇာနဲ့အသားထက်အများကြီးပါဝင်တဲ့တရိစံအစာတွေကိုရနိုင်တာပါမာကာရူစီးရဲသားရက်ကွက်မှာအမိုက်ကိုစနစ်တကျဆွန့်ပစ်နိုင်တာမျိုးမရှိတဲ့အတွက်အမိုက်တွေကရေစီးစင်းတဲ့မြောင်းတွေလမ်းတွေပေါ်မှာပိတ်ဆို့နေတတ်ပါတယ်မိုးရွာတဲ့အခါမှာတော့ရေတွေအလွယ်တကူမစီးဆင်းနိုင်တဲ့အတွက်ရေကြီးရေရှည်နာတွေလည်းဖြစ်လို့ရှိပါတယ်ဒါကိုဖြေရှင်းဖို့အတွက်ဒေသခံအဖွဲ့တစ်ခုက Black Soldier ရင်ကောင်ဖြစ်လာမဲ့လောက်လန်းတွေကိုနေရာ၄ခုမှာအသုံးပြုတာပါ9ရက်သားပိုးလောက်ကောင် 900 g ဟာ14ရက်အတွင်းအမိုက်10 kg လောက်ကိုခြေဖြတ်နိုင်ပြီးတော့အခုလိုနေရာ၄ခုကနေတလောက်ကိုစွန့်ပစ်အစာအမိုက်24တန်ခြေဖြတ်ပေးတာပါဒီစည်ရသားရက်ကွက်မှာလူဦးရေ3000လောက်နေတယ်လို့ခန့်မှန်းထားပြီးတော့တလောက်မှာအိမ်တိုင်ကနေမိဖို့ကြောင့်အမိုက်15 kg လောက်ထွက်ပါတယ်လူငယ်လူအသေးအဖွဲ့ရီကလည်းအင်ချီပေါင်း 2,000 လောက်ကအမိုက်တွေကိုလိုက်သိမ်းပေးပြီးတော့မိဖို့ကြောင့်သုံးတဘာဝအမိုက်နဲ့တခြားအမိုက်တွေကိုခွဲခြားပေးပါတယ်။ဒီနောက်မှာတော့တဘာဝအမိုက်တွေကိုလောက်လန်းတွေကိုခြေဖြက်ခိုင်းပြီးတော့ထွက်လာတဲ့မြေဩဇာတွေကိုတော့လေသမားရီစီကိုဈေးသက်သာတဲ့တဘာဝမြေဩဇာအဖြစ်နဲ့ရောင်းချတာပါ။အခုလိုလှုပ်ဆောင်တဲ့စီမံကိန်းဟာအောင်မြင်ပေမဲ့ပိုးလောက်လန်းတွေကိုကျွေးဖို့တဘာဝအမိုက်လုံလုံလောက်လောက်ရဖို့စိန်ခေါ်မှုတချို့နဲ့လည်းရင်ဆိုင်နေရပါတယ်ရှင်။
သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မတ်မြသစဉ်အောင်လောက်ကကြင်ညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းကတက်လက်ကြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲနောက်ဆုံးမဲရလက်တွေအရအဲရီဇိုနာပြည်နယ်မှာသမ္မတဒေါ်နယ်ထရန့်အနိုင်ရကြောင်းအမေရိကန်သတင်းဌာနတွေကတွက်ချက်တည်ပြလိုက်ပါတယ်ဒီမိုကရက်သမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုသမ္မတထရန့်ကအဲရီဇိုနာပြည်နယ်မှာအနိုင်ရလိုက်တာကြောင့်သမ္မတရွေးချယ်ရေးပြည်နယ်ထုခုစဉ်မဲ့စတမဲထပ်ရလိုက်တဲ့အကြောင်းအမေရိကန်သတင်းဌာနကြီးတွေဖြစ်ကြတဲ့ CNN နဲ့ NBC တို့ကစနေနေ့မှာပဲအတည်ပြလိုက်ကြတာပါRepublican Party တွင်အချို့ရွေးကောက်ပွဲထဲမှာသမ္မတလောင်းနေရာဝင်ရွေးခံခဲ့တဲ့ Nikki Haley နဲ့နိုင်ငံခြားရေးဝန်ကြီးရော Mike Pompeo တို့ကိုလာမယ့်အစိုးရဖွဲ့မှာပါဝင်ကမ်းလှမ်းမှာမဟုတ်တဲ့အကြောင်းရွေးကောက်ကံသမ္မတ Donald Trump ကပြောလိုက်ပါတယ်။အရင်ကလက်တွဲလုပ်ခဲ့ဝူရာတွေကိုသဘောကျအတိအမှတ်ပြုသလိုတိုင်းပြည်အတွက်လုပ်ခဲ့တာတွေအတွက်လည်းကျေးဇူးတင်စကားပြောကြားခဲ့ပေမယ့်အစိုးရဖွဲ့မှာပါဝင်မှုဖိတ်ခေါ်မှာမဟုတ်တဲ့အကြောင်းမနေ့ကပဲလူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ပြည်တွင်းမြို့တော်မြောက်ဖက်ကြီးရွာတစ်ခုမှာဒီကနေ့အစ္စရေးရဲ့လေကြောင်းတက်ခတ်မှုကြောင့်ကလေး၃ယောက်ပါဝင်လူ20သေဆုံးသွားတဲ့အကြောင်းလေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်ရေးမှူးကကိုစံကျော်ဖြစ်ပြီးတော့အတံလမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။ဒီအမေရိကန်အတန်ရတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 7505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးပေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program